ဒါနဲ့တကားစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ28ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါတဲ့ရွှေပါရမီ10ရက်အချိန်ပိုင်းတရားစခန်းဓမ္မဒါနအမတ္တဒါနဓမ္မသဘင်မှာအစဉ်ပြေအောင်စားလို့အမိပေးထားတဲ့တရားတော်ဘုံနဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါ်များခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချီထားပြီးတော့ဂုဏ်တော်အထိပ္ပယ်တစ်မျိုးကို၃ခေါက်စီညီညီညာညာပွားများကြရအောင်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတော်ဖြစ်သွားပြီချင်းနော်3កောက်ဆိုရပါတယ်ဥစဉ်ဆိုတာအပါဝင်မှ3កောက်ကိုပြစိတ်ကိုရအောင်ပြန်ဆိုကြစို့အရဟံစိတ်ကိုရရဲ့၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုတ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုတ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဟိုတနေ့ကဣရိယာပထသဗ္ဗယကိုဟောခဲ့ပါတယ်ဣရိယာပုတ်ညတာမှဣရိယာပုတ်အစဉ်ပြေမှတရားရနိုင်တယ်ဣရိယာပုတ်ဆိုလို့လဲတချို့ကဣရိယာပုတ်ကိုပဲအရိယာပုတ်အရိယာပုတ်နဲ့ပြောနေကြတာနော်အရိယာကမပုတ်ပါဘူးအရိယာပုတ်မလို့ねဣရိယာပုတ်နော်အခရာဣလေးနဲ့အဲ့ဒါဣရိယာပုတ်ညတာမှဣရိယာပုတ်အစဉ်ပြေမှတရားရနိုင်တယ်တော်ရက်ထိုင်လျောင်ဣရိယာပုတ်၄ပါးတည်းကကိုယ်နဲ့အစဉ်ပြေဆုံးဣရိယာပုတ်ကိုအဓိကမှီဝဲပြီးတော့တရားအထုံရမယ်။တခုခုအဓိကတန်းမှီဝဲတဲ့ဆိုပေမဲ့၄ပါးလုံးမြတ်တာအောင်တော့အထုံရမှာပါပဲ။၄ပါးလုံးနဲ့မြတ်တာတယ်ဆိုရင်၄ပါးလုံးကိုမှီဝဲအစဉ်ပြေအောင်မှီဝဲပြီးတော့တရားအထုံကြရမယ်။အဲ့ဒါမှတရားဒုတိယမြတ်တွေရနိုင်ပါတယ်။ဣရိယာပုတ်တစ်ခုနဲ့ကိုယ်နဲ့မြတ်တာတဲ့ဣရိယာပုတ်တစ်ခုကိုလည်းပဲမပြင်းမပြောင်းမဲ့အထုလို့အစဉ်ပြင်းရင်လည်းမပြင်းမပြောင်းမဲ့အထုပြင်းမှပြောင်းမှအစဉ်ပြင်းမဲ့ဆိုရင်လည်းပြင်းပြောင်းပြီးတော့အထုတတိသမရိညာမဖြစ်နိုင်လောက်အောင်ဒေါသဒေါမနတဖြစ်လာလောက်အောင်ဝေဒနာကပြင်းထန်လာပြီးဒုက္ခသဘောတွေကပြင်းထန်လာပြီးဆိုရင်တော့ဣရိယာပုတ်ကိုပြင်းပြောင်းပြီးတော့အထုရမယ်ဣရိယာပုတ်တစ်ခုအတွင်းမှာလည်းပြင်ပြောင်းပြီးအားထုတ်ပါမယ်။အဲ့ဒီဣရိယာပုတ်တစ်ခုနဲ့ဆက်ပြီးအားထုတ်လို့ဘလို့မှအဆင်မပြေတော့ဘူးဆိုရင်နောက်ဣရိယာပုတ်တစ်ခုကိုပြောင်းရမယ်။တဏှာကြီးထိုင်မယ်တဏှာကြီးအတွင်းဘာဖြစ်ဖြစ်မထားတော့ဘူးလို့ဒီလိုရလို့မဟုတ်ဘူးပေါ့နော်။အများနဲ့အားထုတ်ရင်တော့လေတဏှာကြီးဆိုတဏှာကြီးပြည့်အောင်အားထုတ်ရမှာပေါ့။ကိုယ်ဘာသာကိုတယောက်တည်းတရားရအောင်အားထုတ်နေတာမျိုးဆိုရင်တော့အ ဆင်ပြေတယ်လို့အထောက်အမှာပဲတဏှာကြီးကြော်ရင်လည်းကြော်ပါစေကိုထိုင်တဲ့ဣရိယာပုတ်နဲ့အာထဝရတတိသမဏိညာအဆင်ပြေတဲ့အထိအာထောက်အမှာပေါ့ကိုလည်းအချိန်ပေးနိုင်တယ်ဆိုရင်ပေါ့လေအဆင်မပြေဘူးဆိုတော့ပြောင်းရမှာပဲယောဂိတို့ကထိုင်တဲ့ဣရိယာပုတ်နဲ့အာထုတယ်ဆိုကြပါစို့အများအဖြစ်တော့ထိုင်တဲ့ဣရိယာပုတ်နဲ့အာထုကြတာပိုများတာဘူးနော်အဲ့ကြာကြာထိုင်ပြီးအထုံမှာလားထိုင်နိုင်သလောက်ထိုင်ပြီးအထုံမှာလား
ထိုင်နိုင်သလောက်ထိုင်ပြီးအထုံမှာ
စိတ်ချမ်းသာအောင်ဖြေရတယ်နော်ကြာကြာထိုင်နိုင်တယ်ဆိုရင်လေကြာကြာထိုင်ပေါ့ကြာကြာမထိုင်နိုင်ဘူးဆိုရင်လေထိုင်နိုင်သလောက်ပဲထိုင်ပြီးအထုံရမယ်ထိုင်နိုင်သလောက်ထိုင်တဲ့အခါမှာလည်းပဲမပြင်းမပြောင်းရင်မဖြစ်တဲ့အခြေအနေမျိုးရောက်နေတယ်ဆိုရင်မပြင်းမပြောင်းပဲပေတည်ပြီးအထုံမှာလားပြင်ပြောင်းပြီးတော့အထုံမှာလား
ပြင်ပြောင်းပြီးအထုံမှာ
ပြီးတော့အထုပ်ရမယ်။သမာဓိဉာဏ်လွတ်ပြီးတော့တို့ကျုပ်ဉာဏ်လေး ਨੇ ပြောင်းရမယ်။အဲ့ဒီလိုပြင်ပြောင်းလိုက်တဲ့ဆိုလို့ရှိရင်အဲ့ဒီအပြောင်းအလဲလေးမှာတရားတူတရားမြတ်ရနိုင်တယ်။လောကမှာလည်းပဲအပြောင်းလဲလေးတွေကိုမိမိရရအသုံးချတတ်တဲ့ပုဂ္ဂိုလ်တွေဟာကြီးပွားတိုးတက်တာပါပဲ။ဆိုရအဖွဲတစ်ခုနဲ့တစ်ခုအပြောင်းလဲလေးမှာအခွင့်အရေးကိုမိမိရရအသုံးချတတ်လို့ချမ်းသာသွားတဲ့ပုဂ္ဂိုလ်တွေမရှိဘူးလား
။ရှိပါတယ်ဗျ
ာ။ရှိတယ်နော်။အဲ့ဒီအပြောင်းလဲလေးတွေဟာအင်မတန်အရေးကြီးပါတယ်။နဂိုပုံမှန်တိုင်းတင်မလင်ခွေထိုင်နေရကနေဝေဒနာတွေပြင်းထန်လာလို့ဘလုံးမှရှုမလို့မရတော့လို့ဘေးကိုခွေပြီးပြောင်းလိုက်တဲ့အချိန်မှာပြောင်းတဲ့အချိန်မှာဖြစ်နေတဲ့ယုတ်သဘောနံသဘောလေးကိုတေချာစူးစိုက်ကြည့်ပြီးတော့ရှုမှတ်နိုင်မယ်ဆိုရင်ပြန်လို့ပြောင်းလို့တောင်မှမပြီးသေးဘူးဒိုင်းကနေဆိုတရားထူးတဲ့မြတ်ကရသွားနိုင်တာနော်တင်မလင်ခွေထိုင်နေရနေဘေးကိုကြုံကြုံလေးစပရညာဘက်ခြေထောက်ကကျင်လာလို့ဘလုံးမှမခံနိုင်တော့လို့အဲ့ဒီညာဘက်ခြေထောက်လေးကိုဘေးကွေးလိုက်တော့မယ်ဆိုတော့ကိုရင်းနဲ့ကိုင်းနေတုံဖြစ်နေတဲ့သဘောလေးတွေကိုတေချာစူးစမ်းပြီးတော့ရှုနေရင်းနဲ့အဲ့ဒီညာဘက်ခြေထောက်တောင်ကြမ်းမြင်မော်ကြာကြာနာနာချလို့မပြီးသေးဘူးမက်ဖို့ကဆိုင်နေပြီအဲ့ဒါမျိုးတွေဖြစ်နိုင်တယ်နော်အပြောင်းလဲလေးတွေကိုမိမိရရအသုံးချပါပြောင်းလဲတတ်အောင်လဲကြိုးစားပါမပြောင်းမလဲပဲနဲ့ငါပေတည်ပြီးချမယ်လို့ဒီလိုမလုပ်နဲ့နော်အပြောင်းလဲလေးတွေကိုမိမိရရအသုံးချတတ်လို့တရားဒုတိယနဲ့ရသွားတဲ့ပုဂ္ဂိုလ်ရှိပါတယ်သာသနာ့သမိုင်းမှာအထင်ရှားပါပဲအရှင်အာနန္ဒာမထေရမြတ်ကြီးပါအရှင်အနန္ဒမထေရကြီးကမြတ်စွာဘုရားပြိဋိနိဗ္ဗာန်မဆန်းခင်မှာသောတပန်အဆင့်ပဲရှိပါသေးတယ်။ပထမသင်္ကယနာတင်မယ်ဆိုတော့ယဟန္တာအရှင်မြတ်တွေ့ကြီးပဲတင်ကျင်ကြတယ်။ဒါပေမဲ့အရှင်အနန္ဒကမြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုအများကြီးမှတ်သားထားတာဆိုတော့အရှင်အနန္ဒမပါဘဲနဲ့လေသင်္ကယနာတင်လို့မဖြစ်ဘူး။ဒီတော့အရှင်အနန္ဒကိုရွေးချယ်ထားရတယ်။တန်ခါ900နဲ့ယဟန္တော900နဲ့သင်္ကယနာတင်တာ499ပါးကအာလုံယဟန္တာတွေကြီးပဲ။အရှင်အနန္ဒတပါးတဲ့သောတာပန်ဖြစ်နေတယ်ဒီတော့သံဃာယနာပွဲလဲနီးရောအရှင်အနန္ဒကသောတာပန်ဖြစ်နေတော့သံဃာယနာပွဲကြီးဝင်နှွဲလို့မသင့်တော်ဘူးကိလေသာကင်းစင်နေတဲ့တန်ရှင်းတဲ့ပရိသတ်ရှားထဲမှာငါတယောက်တည်းကိလေသာဆိုနံနေလို့တော့မဖြစ်ဘူးဒီတော့သံဃာယနာပွဲအမိယဟနာဖြစ်အောင်ချမယ်ဆိုပြီးတော့ယဟနာဖြစ်အောင်ပြင်းပြင်းထန်ထန်ကိုအားထုတ်နေပါတယ်ဒါပေမဲ့တပ္ပယကမမျှတော့တရားကမရနိုင်သေးပဲဖြစ်နေတယ်မနေ့ဖြန်လူသင်္ကယနာမနေ့ဖြန်မှာသင်္ကယနာပွဲကြီးဆင်းနေတော့မယ်ဆိုတော့ဒီနေ့လို့နေ့ညမျိုးမှာအပြင်းထန်ကိုအာထုတ်တာအာထုတ်တော့တာပါပဲအချိန်ကလည်းမရှိတော့ဘူးလေဒီတညပဲရှိတော့တယ်အဲ့ဒါနဲ့ညမှာညအချိန်ပေါ့လေအပြင်းထန်အာထုတ်ပါလေဘာဣရိယပုံနဲ့အာထုတ်တယ်လဲဆိုရင်တခါကြီးဥလုံးမောင
်မ
ှန်ဇေညာကမ္မထမ်းနဲ့ပြင်းပြင်းထန်ထန်ကိုအာထုတ်တယ်ယဟနာမဖြစ်မချင်းတော့မထိုင်တော့ဘူးဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုကြီးအဋ္ဌထန်ကြီးတော့လည်းမပြူဘူးပေါ့လေသဘောကတော့အဲ့ဒီလိုအဲ့ဒါနဲ့တညာလုံးဇင်ညာနဲ့ခေါတုတ်ခေါမြန်ရှုခေါတုတ်ခေါမြန်ရှောက်ပြီးတော့ရှုမှန်နေတယ်ဇင်ညာရှောင်ရင်ဖြစ်နေတဲ့ယုံသဘောနံသဘောလေးတွေပေါ့ကြွတာလှမ်းတာခြားတာကြီးပဲမှတ်တာတော့မဟုတ်ဘူးပေါ့နော်ဇင်ညာလို့ပြောလိုက်ရင်ကြွလှမ်းခြားကြီးပဲထင်နေတယ်မဟုတ်ဘူးဇင်ညာရှောက်နေရင်လည်းနာသီဝတတိကဝင်လင်းထွက်လင်းမှတ်လည်းမရဘူးလား
ရပါ
ဗျာရတာပဲလက်ကလေးလွှဲသွားတဲ့သဘောလေးမှတ်လည
်း
ရတာပဲယဟန်ဆိုရင်သင်္ကန်းလေးနဲ့ခြေသလုံးလေးနဲ့ပုတ်သွားတာလည်းမှတ်လည်းရတာပဲလမ်းရှောင်ရင်းနဲ့ဖြစ်နေတဲ့စိတ်ကလေးတွေကိုရှုသွားလေရတာပါပဲအရှင်အနန္ဒမထေရကဇင်းညာရှောင်ရင်းနဲ့ထင်ရှားရထင်ရှားရယုံနယ်လေးတွေကိုရှုရှုနေတယ်ဒါပေမဲ့တရားမရနိုင်သေးဘူးယဟနာမဖြစ်နိုင်သေးဘူးတရားအလုံးဇင်းညာလျှောက်တော့လျှောက်တာများလာတော့ကြွက်သားတွေဘာတွေလဲတက်လာတာပေါ့အကျော်တွေဘာတွေလဲတင်းလာတာပေါ့အိတ်လည်းမအိတ်ရဘူးဆိုတော့ခန္ဓာကိုယ်ကလည်းပင်ပန်းလာတယ်စိတ်တွေလည်းပင်ပန်းလာတယ်ကဲဒီတိုင်းတော့မဖြစ်သေးပါဘူးလေခဏတော့အနားယူလိုက်ပါဦးမယ်ဆိုပြီးတော့ကတိမောမှာလှဲအိတ်ဖို့လဲလဲအောင်လိုက်အဲ့ဒါနဲ့ကတိမောမှာခဏထိုင်ပြီးတော့အောက်ကခြေထောက်ကိုလည်းကြမ်းမြေပေါ်ကနေယူခန္ဓာကိုယ်ထပ်ပိုင်းကိုလည်းခေါင်းမောလှဲချအ အဲ့ဒီအချိန်မှာခေါင်းကလည်းခေါင်းဦးနဲ့မထီသေးဘူးခြေထောက်ကလည်းကျန်းမြင့်ကနေလုံးဝမလွတ်သေးဘူးအဲ့ဒီလိုဈာယိရိယပုလိနဲ့ပေါ့နော်အဲ့ဒီဈာယိရိယပုလိနဲ့အချိန်မှာပဲတဂရဂမိမေဖို့ဆိုင်ဆက်ပြီးတော့ရှုအနာဂမိမေဖို့ဆိုင်ဆက်ပြီးတော့ရှုတော့အရဟတမေဖို့ဆိုင်ပြီးတော့ယဟန္တာဖြစ်သွားတယ်ခေါင်းမတော့ခေါင်းမချသေးဘူးနော်ဂရေမမကြောဆန့်ပြီးတော့မခင်ကြောမဆန့်ရသေးဘူးလဲလျောင်းတဲ့ဣရိယာပုဒ်ကိုအတိအကျမဖြစ်သေးဘူးထိုင်တဲ့ဣရိယာပုဒ်ကလည်းမပြတ်သေးဘူးတစောင်းတိုင်းလေးပေါ့လေဟိုဣရိယာပုဒ်လေးပါးနဲ့လွတ်တယ်ရလို့တော့မရှိဘူးပေါ့နော်အတိအကျရတာမရှိတာအဲ့တော့တစောင်းတိုင်းလေးနဲ့အရှင်အနန္ဒမထေရမြတ်ကြီးယဟနာဖြစ်သွားပါလေဇင်းညာလျှောက်တဲ့ဣရိယာပုဒ်လမ်းလျှောက်တဲ့ဣရိယာပုဒ်ကမပြင်းဘူးဆိုရင်တရားရပါမလား
မရနိုင်
ဘူးလမ်းလျှောက်နေရကနေလှဲအိတ်တော့မယ်ဆိုပြီးအိတ်လိုက်တော့မှအဲ့ဒီမှာစိတ်တွေလည်းယော့ကိုယ်တွေလည်းယော့ကိုယ့်ရဲ့ကြွတာတွေလည်းယော့စိတ်ရဲ့တင်းမမှုတွေလည်းယော့ပြီးတော့အဲ့ဒီမှာမဲ့ဖို့တွေဆိုက်ပြီးတော့ယဟန္တာဖြစ်သွားပါလေ။ဒါဖြင့်အပြောင်းလဲဟာအရေးမကြီးဘူးလား
။
အရေးကြီးတယ်နော်။ခွေရက်နဲ့ကျင်နေတဲ့အချိန်မှာဖြစ်နေတဲ့သဘောလေးနဲ့အဲ့ဒီခွေရက်ကလေးကိုမခံနိုင်တော့လို့ပြင်လိုက်တဲ့အချိန်မှာဖြစ်နေတဲ့သဘောလေးတွေကကျင်တဲ့သဘောလေးတွေကမတူဘူး။ပြောင်းလိုက်တဲ့အချိန်မှာတရရတမောမောနဲ့ကျင်သွားတာလေးတွေကတေချာစူးစိုက်ပြီးရှုမယ်ဆိုရင်ဉာဏ်ဖြစ်နိုင်တာပဲ။ဟိုရရမောမောကိုမြင်မယ်လို့ဆိုလိုတာမဟုတ်ပါဘူးနော်။တဘောပြပြတာပါအဲ့ဒီအပြောင်းလဲလေးမှာအမတန်အရေးကြီးတယ်ခုနလိုပြောင်းလဲနေတော့မရဘူးပဲထားအောင်ပေါ့လေဣရိယာပုဒ်ကိုပြောင်းလဲလိုက်တဲ့အခါမှာခုနကအခံရခက်ပြီးတော့စိတ်တွေတင်းမာနေတာတိမ်မွေးတဲ့ဒေါသတိမ်မွေးတဲ့ဒေါမနတလေးဖြစ်နေတာပျောက်ပြီးတော့စိတ်ကလေးအေးချမ်းသွားတယ်စိတ်ကလေးချမ်းသာသွားတယ်အဲ့ဒီချမ်းသာတဲ့စိတ်ငြိမ်းရတဲ့စိတ်နဲ့ဆက်ပြီးတော့ရှုမလိုက်တော့လွယ်လွယ်ကူကူနဲ့တရားရသွားတယ်တဏှာကြီးလုံးပေတည်ပြီးထိုင်နေရကနေတဏှာကြီးပြေတော့မှကဲငါနည်းနည်းလေးပြင်လာဦးမယ်ဆိုပြီးတော့ပြင်နေဣရိယာပြင်နေတဲ့အချိန်မှာဖြစ်တဲ့ယုံနယ်လေးကိုရှုနေရင်းနဲ့ပြင်လိုက်မယ်ဆိုရင်တဏှာကြီးနဲ့10မိနစ်မှာမက်ဖို့ဆိုင်သွားနိုင်တယ်။တဏှာကြီးနဲ့2မိနစ်3မိနစ်5မိနစ်မှာမက်ဖို့ဆိုင်သွားနိုင်တယ်နော်။အပြင်အပြောင်းလေးဟာအင်မတန်အရေးကြီးပါတယ်။ဒါကြောင့်ဣရိယာပဋ္ဌာသဗ္ဗယနဲ့ပတ်သက်ပြီးတော့အရှင်အာနန္ဒရဲ့ထုံးကိုနှလုံးမူပါ။အရှင်အာနန္ဒတော့အိတ်လိုက်မှာပဲတရားရတဲ့ဆိုပြီးတော့လဲလှဲတော့လည်းမအိတ်နဲ့ပေါ့နော်။ဟိုကခေါင်းမထီမလှဲရသေးပါဘူး။ဒါကြောင့်ဣရိယာပုဒ်မြတ်တမ်းမှုဣရိယာပုဒ်အစဉ်ပြေမှုကလည်းအမတန်အရေးကြီးပါတယ်ဒီကနေ့ပြောမှာကတော့ဘောဇနာတပ္ပါယအစအတော့မြတ်တမ်းမှုအစအတော့အစဉ်ပြေမှုအစအတော့ကလည်းမြတ်တာမှအစဉ်ပြေမှတရားရနိုင်ပါတယ်ကိုယ်နဲ့မမြတ်တာတဲ့ကိုယ်နဲ့အစဉ်မပြေတဲ့အစအတော့ကိုစားပြီးအားထုတ်ရင်တရားမရနိုင်ဘူးဒီတပ္ပါယရည်အကြောင်းပြောနေတဲ့နေရာမှာချင်းချက်အနေနဲ့မှတ်သားထားရမှာတော့ချင်းချက်အနေနဲ့မှတ်သားထားရမှာကတော့မဟာပုရိသဇာတိကလို့ခေါ်တဲ့ခန္ဓာကြီးအားကောင်းတဲ့ယောက်ျားကောင်းယောက်ျားမြတ်တို့ဆိုရင်တော့ယောက်ျားကောင်းယောက်ျားမြတ်သဘောရှိမယ်ဆိုရင်တော့တပ္ပယမမျှလည်းပဲတရားရနိုင်ပါတယ်เนาะအခုကယောက်ျားမြတ်ယောက်ျားကောင်းသဘောမရှိခန္ဓာကြီးမရှိပြော့တဲ့ဉာဏ်နဲ့ဒီခန္ဓာကိုယ်တိဆောက်မှုပေါ့လေသေတ္တာတိဆောက်မှုတွေပြော့ဉာဏ်စိတ်တတ်ပိုင်းဆိုင်ရာလည်းပဲဉာဏ်နဲ့ဉာဏ်နဲ့ဆိုလို့ဟိုတရားရတဲ့ပုဂ္ဂိုလ်တွေစိတ်တတ်ဉာဏ်နဲ့ဆိုလို့တာမဟုတ်ပါဘူးဟိုယောက်ျားကောင်းယောက်ျားမြတ်တွေကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေလောက်ခန္ဓာကြီးမရှိတဲ့ပုဂ္ဂိုလ်တွေတနည်းပြောတော့ဟိုအများနဲ့ခန္ဓာအောင်ပြောမယ်ဆိုတော့ခန္ဓာကြီးအာသိမ့်မကောင်းတဲ့ပုဂ္ဂိုလ်တွေအတွက်သာပြောတာပါနော်ခန္ဓာကြီးအာကောင်းပြီးသားပုဂ္ဂိုလ်တွေကတော့တပ္ပယမျှမျှမမျှမျှတရားရနိုင်ပါလေကိုယ်ဘာလုံးတော့မဟုတ်ဘူးပေါ့လေဒီဥတုတို့ဘောဇနာတို့ကိုပြောတာပါခုနဓမ္မတဝနာတို့ဘာတို့တော့မျှတာမှကိုးကြမှာပေါ့နော်တချို့တပ္ပယတွေကခန္ဓာကြီးအာကောင်းတဲ့ပုဂ္ဂိုလ်တွေအနေနဲ့မမျှတာလည်းပဲတရားရနိုင်ပါလေခန္ဓာကြီးအားနေတဲ့ပုဂ္ဂိုလ်တနည်းပြောတော့ခန္ဓာကြီးတာမန်လောက်ပဲရှိတဲ့ပုဂ္ဂိုလ်တွေကတော့တပ္ပယကိုယ်ပါလုံးမျှမှကိုတရားရပါတယ်အဲ့တော့အစာတောင်မျှတာမှတရားရတယ်ဆိုတော့အစာတောင်ကဟိုချိုးချင်းဆက်ဖန်ခါအငန်ဆိုတဲ့ရတာ6ပါးနဲ့ကြည့်မယ်ဆိုရင်အစာတောင်6မျိုးရှိတာပေါ့နော်တချို့ကချိုးတဲ့အစာစာနဲ့မျှတာတယ်အစဉ်ပြေတယ်ချိုးတဲ့အစာစာလေးစားပြီးတရားအထုတ်လိုက်ရင်တတိသမတိဉာဏ်ဤတိုးတက်သွားတယ်အဲ့ဒီယောဂီပုဂ္ဂိုလ်ကချိုးတဲ့အစာစာကိုအဓိကစားပြီးတော့တရားအထုတ်ရမှာချိုးတာမစားဘဲနဲ့ခါရစားပြီးတရားအထုတ်ရင်ဘယ်လိုနည်းနဲ့မှတရားမရနိုင်ဘူးနော်ခြင်တဲ့အစာစာနဲ့တပ္ပယမျှတဲ့ပုဂ္ဂိုလ်ကလည်းခြင်တာလေးစားပြီးအထုတ်ဆက်တာနဲ့ဆက်တဲ့အစာစာနဲ့တပ္ပယမျှတဲ့ပုဂ္ဂိုလ်ကလည်းဆက်တဲ့အစာစာကိုစားပြီးတရားအထုတ်ဖန္နာခါရငန္နာနိဒီဝဲပေါ့အဲ့တော့ကိုယ်နဲ့တင့်တော်တဲ့ကိုယ်ခန္ဓာကိုယ်ရဲ့ဓာတ်ဘာဝနဲ့အရှင်ပြေတဲ့အစာစာကိုစားပြီးအထုတ်မှတရားရနိုင်ပါတယ်တချို့တွေ့လို့ရှိတဲ့ပုံကိုယ်ကြီးကြတော့ငံနာနဲ့တပ်ပါရဖြစ်ပါအောင်လားမ
ဖြစ်ပါဘူး
မဖြစ်ဘူးနော်ကို့မှာလည်းတွေ့လို့ရှိသေးတယ်အငံကလည်းကြိုက်လို့ဆိုပြီးတော့မရှောင်မဲနဲ့စားနေမယ်ဆိုရင်အဲ့ဒီပုံကိုယ်တရားထုတ်တရားတက်ပါအောင်လား
တက်နိုင်ပါ
မတက်နိုင်တော့ဘူးဒ တရားတက်တာမတက်တာအသာထားပေါ့လေကျမ်းမာရေးကကောင်းမှာမဟုတ်တော့ကောင်းနေကြိုက်ပြီးတော့စိတ်ဆင်းရဲနေရမှာပဲနော်အဲ့တော့ဒီအစားအစာ6မျိုးတည်းကကိုယ်နဲ့အဆင်ပြေတဲ့အစားအစာကိုမျှဝေပြီးတရားအထောက်ရမယ်6မျိုးလုံးနဲ့တပ်ပါရဖြစ်တယ်6မျိုးလုံးတဲ့တာကြီးပဲဆိုရင်လေဘယ်လိုစားမှာလို့အကုန်လုံးစားအောင်ပေါ့နော်အစားစားတဲ့နေရာမှာစနစ်ကကြိုက်တာစားတာရဲ့တဲ့တာစားတာရဲ့လို့2မျိုးရှိပါတယ်ယောဂီတို့ကကြိုက်တာစားမှလားတဲ့တာစားမှလားယုံနိုင်ပါအောင်လို့ပဲပြောရမှာနော်အဲ့တော့ကြိုက်တာနဲ့တဲ့တာနှစ်ခုရှိပြီဆိုရင်တဲ့တာကိုပဲစားရမယ်တဲ့တာစားပြားထုံးမှာခန္ဓာကိုယ်တပ်ပါးညှပ်ပြီးတရားရမှာပေါ့အဲ့တော့အကုန်လုံးတဲ့နေတယ်ဆိုရင်ဘယ်နဲ့လုံမလို့အကုန်လုံးတဲ့တယ်ဆိုရင်လည်းအကုန်လုံးစားပေါ့ဒါပေမဲ့တပ်ပါးရရဲ့သဘောလေးကအကုန်လုံးတဲ့ပေမဲ့လည်းကိုကြိုက်တာလေးကိုအကုန်လုံးတဲ့နေတယ်ဆိုရင်တဲ့တာလေးတွေကကြိုက်တာလေးစားပေါ့လောကမှာတောင်းတတယ်တောင်းတတယ်ဆိုတာမပြည့်စုံလို့တောင်းတာပါပြည့်စုံသွားရင်ဘယ်တော့မှမတောင်းတတော့ဘူးကိုကြိုက်တာလေးစားလိုက်ရတယ်ဆိုရင်ဘာလေးစားခြင်းလည်းတောင်းတသေးလားမတောင်းတတော့ကိုစားခြင်းလည်းစားလိုက်ရတယ်ဆိုရင်ကြည်နပ်ပြီးတော့စိတ်လေးချမ်းသာသွားစားဖို့မတောင်းတတော့ဘူးအဲ့ဒါဆိုရင်တောင်းတတဲ့စိတ်လောဘဖြစ်မနေတဲ့အတွက်ကမ္မထာအာယုံမှာစိတ်လေးတည်ငြိမ်သွားတာပေါ့ဒါကြောင့်ကိုကြိုက်တာလေးစားရတဲ့ဆိုစိတ်ချမ်းသာပြီးတရားထုတ်လို့ကောင်းတယ်နော်ဒါပေမဲ့တဲ့တာတွေရောကြိုက်တာတွေရောထပ်တူထပ်မြအကုန်ဖြစ်နေတယ်ဆိုတဲ့အခါမှာကိုယ်အကြိုက်ဆုံးလေးကြီးပဲထပ်တယ်လည်းရွေးစားလို့လည်းမဖြစ်သေးဘူးနော်ဒါတစ်ခုကြိုက်တယ်ဆိုပြီးတော့တော်ပြီးကျန်တာလေးဘာမှမစားတော့ဒါကြီးပဲစားတော့မယ်ဒီလိုလည်းမလုပ်အောင်မျှတအောင်စားရတယ်အစားအစာ6မျိုးလုံးမျှတအောင်စားရမှာဒါမှခန္ဓာကိုယ်လိုအပ်ချက်တွေပြည့်စုံမှာနော်ဒါပေမဲ့ချွင်းချက်တော့ရှိတာပေါ့လေဦးဇင်းတို့ရဲ့ကိုရင်ဘွားတို့ကကမ္မထမ်းဆရာလည်းဖြစ်တဲ့ကျေးဇူးတော်ရှင်အရှိပရကမဆရာတော်ဘုရားဒါစကိုင်းမှာတင်သုံးတာပေါ့နော်ဦးဇင်းတို့အင်တာဗျူးအမေးဖြေတဲ့မှာဈေးတာမလုပ်တော့ဘူးလားဆိုရင်မိခွန်းနဲ့ပတ်သက်လို့ဖြေထားတဲ့အထက်မှာဇကိုင်းကဆရာတော်ကြီးတစ်ပါးကဈေးတာလုပ်လို့ရှိရင်စိတ်ဆင်းရဲလိမ့်မယ်ပြဿနာရှုပ်တယ်လို့မိညော်မှုပါတယ်ဆိုပြီးတော့ဆရာတော်တစ်ပါးလို့ပဲပြောထားတယ်နာမည်မဖော်ထားဘူးเนาะအခုဒီတက်မှာဖော်လိုက်တာအဲ့ဒီအရှိကပရဂမဆရာတော်ခိုင်းကြီးကတော့ပဲတစ်မျိုးပဲစားတာเนาะတက်တက်လို့ကတချို့တက်တက်လို့ဆိုတာကအသေးပဲမျိုးစုံပဲမျိုးစုံအသားတူမျိုးစုံတချို့တက်တက်လို့များကြက်ဥတောင်စားလိုက်သေးတယ်เนาะအမျိုးစုံစားကြတာအခုအဲ့ဒီဆရာတော်ဆရာကြီးကတော့ပဲတမျိုးပဲစားပါတယ်ပဲတောင်မှာအစုံသိမ့်မစားဘူးကလပဲတမျိုးပဲစားတာကျန်တဲ့ပဲတွေကသိမ့်မဖုံးပေးဘူးကလပဲတမျိုးကိုပဲနေတိုင်းပဲအဲ့ဒါတောင်မှာအာယုံစွန်းတစ်ထပ်နေစွန်းတစ်ထပ်ဒီလိုမဟုတ်ဘူးမနေ့9နာရီလောက်မှတစ်ထပ်ပဲဖုံးပေးတယ်တနေ့လုံးမှမှအဲ့ဒီကလပဲစွန်းတစ်ထပ်ပဲစွမ်းဖြူလုံးဝမပါဘူးနော်စွမ်းဖြူနဲ့ကလပဲဟင်းနဲ့ရောပြီးတော့ဖုံးပေးတာမဟုတ်ဘူးကလပဲဟင်းကြီးတစ်သက်ပဲဖုံးပေးတာဒါကြောင့်ပဲစားဆရာတော်လို့ခေါ်ပါတယ်သူတို့အများခေါ်ကြတာပေါ့နော်သူတို့စကိုင်းမှာကြောင်တစ်ခုရှိတယ်ကြောင်နာမည်ကပယ်စားကြောင်နဲ့အဲ့ဒါအရှိပရဂမဆရာတော်ဖျားနဲ့အနောက်ပရဂမဆရာတော်ဖျားပရဂမညီနောင်ဆိုပြီးတော့တစ်ချိန်ကထင်ရှားခဲ့တာပေါ့အဲ့ဒီလိုချင်းချက်ပုံကိုယ်တွေတော့ရှိမှာပေါ့ဒါမဟာပုရိသဇာတိကပုံကိုယ်မျိုးတွေပါနော်ခန္ဓာကြီးအကောင်းတဲ့ပုံကိုယ်ကြီးထူးထူးခြားခြားခန္ဓာကြီးရှိတဲ့ပုံကိုယ်ကြီးအဲ့ဒီလိုပုံကိုယ်မျိုးကလွဲရင်တော့လူအများစုအနေနဲ့ကတော့အစားအသောက်ကိုရတာစုံအောင်အမဲစုံအောင်အာဟာရဓာတ်စုံအောင်စားရမှာပေါ့ပရိုတင်းဓာတ်ပါတာလဲစားရမှာပဲကာဘိုဟိုက်ဒရိတ်ဓာတ်ပါတာလဲစားရမှာပဲစသဖြင့်ပေါ့နော်ဗီတာမင်တွေလဲစုံအောင်စားရမှာပဲအမျိုးစုံမှာပဲဒီတော့မျှတအောင်စားရမှာပါပဲအဲ့ဒီလိုမျှတအောင်ခန္ဓာကိုယ်နဲ့တပ်ပါရဖြစ်တဲ့အစားစာတွေကိုရွေးချယ်စားပြီးတော့တရားအားထုတ်မှတရားဒုတိယမြတ်ရနိုင်ပါတယ်တချို့ကြတော့လေတသက်လို့စားရင်တသက်လွစားပြီးတရားအထုတ်ရင်တရားအထုတ်တာကိုတသက်လွစားခြင်းကအထောက်အကူပြုတယ်ဆိုပြီးတော့တသက်လွစားပြီးတရားအထုတ်ကြတာလည်းရှိတယ်နော်တသက်လွနဲ့တပ်ပါရဖြစ်ရင်တော့တော်သေးတာပေါ့တပ်ပါရမဖြစ်ရင်တော့တသက်လုံးတသက်လွစားပြီးအထုတ်ဘရော့မှတရားရမှာမဟုတ်တော့ဘူးနော်အသီးရွက်နဲ့ပဲတဲ့တဲ့ပုဂ္ဂိုလ်လည်းရှိတယ်အသားငါးနဲ့ပဲတဲ့တဲ့ပုဂ္ဂိုလ်လည်းရှိတယ်အသီးရွက်ရောအသားငါးရောနှစ်မျိုးလုံးနဲ့တဲ့တဲ့ပုဂ္ဂိုလ်လည်းရှိတာပါပဲနှစ်မျိုးလုံးနဲ့တဲ့တယ်ဆိုရင်နှစ်မျိုးလုံးစုံအောင်စားမှာပါပဲနော်အဲ့တော့တသက်လို့စားပြီးအထုံမှတရားရမယ့်ပုဂ္ဂိုလ်ကလည်းရှိတာပဲเนาะဘာလို့လဲဆိုတော့တချို့ပုဂ္ဂိုလ်တွေကအသားငါးစားရင်ကျန်းမာရေးတွေထိခိုက်ပြီးတော့အဆင်မပြေတာရှိပါတယ်အဲ့ဒီပုဂ္ဂိုလ်မျိုးကျတော့တသက်လို့မစားဘဲနဲ့တရားထွင်တရားရမှာကိုမဟုတ်တော့ဘူးဦးဇင်းတို့ယဟန်တက္ကမကြီးတယောက်ရှိပါတယ်သူကနှလုံးသွေးကြောကျင်းတဲ့ယောဂါလည်းရှိတယ်ခေါင်းမကြမကြကိုက်တတ်တယ်အဲ့တော့တသက်လို့ကိုယ့်ရဲ့တို့တလားတို့အဲ့ဒီလိုအစားပြီဆိုလို့ရှိရင်အဲ့ဒီရက်တွေမှာခေါင်းလုံးဝမကိုက်တော့ခေါင်းလေးကိုကြည်လို့တဲ့ခန္ဓာကိုယ်ကလည်းပေါ့ပေါ့ပါပါလန်းလန်းဆန်းဆန်းလေးဖြစ်လို့တဲ့တတ်တက်လို့စားတဲ့ရက်မှာသူ့အတွက်ကျန်းမာရေးပိုကောင်းတယ်ခန္ဓာကိုယ်ပေါ့ပါလန်းဆန်းတော့စိတ်လည်းကြည်လင်ရှင်လန်းတာပေါ့အဲ့တော့သူသာတကယ်လို့ တလားတန်းဒီနှလားတန်းဒီလောကီကိစ္စတွေအကုန်လုံးဖြတ်တောက်ပြီးတော့အချိန်ပြည့်အဲ့ချိန်ကလွှဲရင်အချိန်ပြည့်တရားအထုတ်တော့မယ်ဆိုရင်တသက်လို့စားပြီးအထုတ်မှကိုတရားရမှာနော်တသက်ဘိုးတသက်လို့စားနေလို့ရှိရင်ဖခင်လည်းတသက်လို့မဟုတ်ပါဘူးမစားပါဘူးလीကြုံရပဲစားမယ်ဆိုရင်သူတရားရမှာကိုမဟုတ်တော့ဘာလို့သူခန္ဓာကိုယ်ကတသက်လို့နဲ့မှတပ်ပါရမျှတာကိုနော်ဒါကြောင့်တသက်လို့မစားရဘူးလို့လည်းဖခင်ကမဟုတ်ပါဘူးစားပါလို့လည်းမဟုတ်ဘူးကိုနဲ့တပ်ပါရမျှရင်စားတပ်ပါရမမျှရင်မစားနဲ့ခုယောဂီတို့ကဘာနဲ့တပ်ပါရမျှတာနှစ်မျိုးလုံးနဲ့တပ်ပါရမျှရင်နှစ်မျိုးလုံးနာဖုံးပေးကြပြီတော့အဲ့ဒါနှစ်မျိုးလုံးတပ်ပါရမျှတယ်ဆိုရင်နှစ်မျိုးလုံးမျှတတ်အောင်စားပြီးအားထုတ်ကြရမှာပေါ့ဒါပေမဲ့မျှတတ်တယ်ဆိုပြီးတော့နင်းငန်ဆွတ်စားလို့ဖြစ်ပါအောင်မလား
ဖြစ်ပါဘူး
မဖြစ်ဘူးမျှတတ်တဲ့ထဲကမှချင်းချင်းပြီးတော့ကိုယ်ခန္ဓာကိုယ်နဲ့တင့်တော်ယုံလေးစားကြရမှာဒီဘောဇနာတပ္ပယကလည်းအင်မတန်ရည်ကြီးပါတယ်မြတ်စွာဘုရားဖျားဖြစ်သွားတာဘာလို့ဖျားဖြစ်သွားတာလဲကနာနုဆန်းကြောင့်ဖျားဖြစ်သွားတာဆိုတော့ဝိပဿနာကြောင့်ဖြစ်တာမဟုတ်ဘူးလားငငယ်တုန်းကကိုရင်တုန်းကသင်းဂျုံနဲ့ပတ်သက်တဲ့ဆရာတော်တစ်ပါးထုတ်တဲ့ကျမ်းစာတအုပ်မှာခေါင်းစဉ်ငယ်လေးတစ်ခုဖတ်လိုက်ရမာတိကလေးဖတ်လိုက်ကြတဲ့အစိတ်ဝင်စားသွားတယ်မာတိကမှာဗာရေးထားလဲဆိုတော့အစာကောင်းစားရလို့ဖျားဖြစ်တာပါတဲ့အဲ့ဒါနဲ့စိတ်ဝင်စားတာဘယ်နဲ့ဖျားဖြစ်တာဝိပဿနာလေးအားထုတ်လို့ဖြစ်တာမဟုတ်ဘူးလားပါရမီဖြည့်လို့ဖြစ်တာမဟုတ်လဲရေးထားတာကလည်းကြည့်ပါဦးအစာကောင်းစားလို့ဖျားဖြစ်တာပါဆိုတော့အဲ့ဒီစာမျက်နှာကြော်လှမ်းပြီးအရင်ဆုံးဖတ်ကြည့်လိုက်တယ်ဖတ်ကြည့်လိုက်တော့ထောက်ထားရင်းနဲ့ရေးထားတာပါပဲနော်အစာကောင်းစားရင်တက်တက်နေတော့လည်းမဖြစ်ဘူးပေါ့နော်တက်တက်နေရတော့ဘာမှမဖြစ်ဘူးဆိုတာတရားတော်မှာပြောခဲ့ပါတယ်နော်အဲ့ကဆုံလာပြီးနေမှာသူစာတာလှူတန်းတဲ့ကနာနုစွမ်းကိုဖုံးပေးရတယ်။အဲ့ဒီကနာနုစွမ်းခန္ဓာကိုယ်အတွင်းနဲ့ရောက်သွားတဲ့အခါမှာတဲ့အဟာရဇယုတ်အဟာရကြောင့်ဖြစ်တဲ့ယုတ်တွေဟာအင်မတန်ရှင်လန်းသွားပါတယ်ကြည်လင်သွားပါတယ်အာကောင်းသွားပါတယ်အဟာရဇယုတ်တွေအာကောင်းသွားတဲ့အတွက်ကြောင့်ဟရိယဝိထုကလည်းအင်မတန်ကိုကြည်လင်တောက်ပါနေတယ်။အဲ့ဒီအခါမှာဟရိယဝိထုကိုမှီပြီးဖြစ်နေတယ်စိတ်နဲ့တကွတရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ6ပါးစိတ်ရုပ်အပါဝင်ဆိုရင်အိန္ဒြေ6ပါးပေါ့နော်အဲ့ဒီအိန္ဒြေ6ပါးဟာအထူးတောက်ပသွားပါတယ်အဲ့ဒီမှာတင်တရားသူတရားမြတ်ရသွားပါတယ်ယဟန္တာဖြစ်ပြီးတော့တပ္ပိညုတဉာဏ်တော်ကြီးပါတွဲရတဲ့အတွေ့ဖျားဖြစ်သွားပါတယ်မနစ်သထာနီအိန္ဒရိယနီအတိဝိယဝိရောစံတီတဲ့မောမြတ်တဲ့အစားအစာကိုစားလိုက်ရတော့အဟာရစယုတ်တီအာကောင်းသွားတယ်အဟာရစာယုတ်တွေအာကောင်းသွားတယ်ဆိုရင်သူနဲ့အတူတူတွဲပြီးဖြစ်နေကြတဲ့စိတ်တစားယုတ်တွေလည်းအာကောင်းသွားတာပေါ့အဲ့ဒါဆိုရင်စိတ်ကူမှီပြီးဖြစ်နေတဲ့တရားဝိရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးဘူ၅ပါးကလည်းအာကောင်းသွားတယ်အဲ့ဒီအာကောင်းတဲ့အိန္ဒြေ၅ပါးဘူ၅ပါးစိတ်စွမ်းအာရီနဲ့တရားအထုတ်လိုက်တော့တရားဒီပြင်းမျက်ကိုအလှည့်မြန်ရရှိသွားပါတယ်ဒါကြောင့်အစာကောင်းစားရလို့ဖျားဖြစ်သွားတယ်လို့မှတ်သားထားရမယ်နော်အဲ့ဒီလိုမှတ်ပြီးတော့အစာကောင်းတွေကြီးပဲလဲချက်စားမနေနဲ့ဦးအစာကြီးပဲကောင်းကောင်းချက်ဆိုင်ပြီးတော့တရားမရှိဘဲနဲ့ရောက်ဖြစ်ပါမလား
ဖ
ြစ်ပါဗျာကနဏုစွမ်းကြောင့်အဟာရစာယုတ်ဒီစိတ်စာယုတ်ဒီအာကောင်းမာရဲ့ဒါပေမဲ့တရားဝရိယတတိတမာတိပညာလို့ခေါ်တဲ့အိန္ဒြေတွေဖြစ်လာအောင်ပွားများမနေဘူးဆိုရင်လည်းတရားပင်ရပါမလဲနော်ဒါကြောင့်ဆိုလိုက်ပါကြိုက်တာရှောင်ခြင်း
ကြိုက်တာရှောင်ခြင်း
တဲ့ရာပင
်တဲ့ရာပင်
ချင့်ချင်စားရမည
်
ချင်းစားလေချင်းတွေ့တာပြောတာပါပဲเนาะညံနဲ့ချင်းချင်းတာပြောတာအဲ့တော့ကြိုက်တာတွေကိုတော့ကိုယ်နဲ့မတည့်ဘူးဆိုရင်ရှောင်ခြင်းပါတဲ့ကြိုက်တာမှန်တယ်မှန်ရှောင်မယ်လို့ဆိုလိုတာမဟုတ်ဘူးเนาะကိုယ်နဲ့မတည့်တဲ့အကြိုက်တွေကိုရှောင်ရှောင်ပြီးတော့ကိုယ်နဲ့တည့်တာပြုံမယ်ချင်းချင်းပြီးတော့ဆိုဒီလိုဆိုလိုတယ်ကြိုက်တာအပင်တည့
်တာပင
်ချင်းချင်းစားရမည်
ချင်းချင်းစားရမ
ည်တာလွတ်လွတ်တယ်ရာလွတ်လွတ်တာဘယ်ဟာကောင်းလဲကြိုက်ရာဆိုတာကိုကောင်းပါလေကြိုက်ရာရှောင်ခြင်းက
ြိုက်ရာရှောင်ခြင
်းတည့်ရာပင
်တည့်ရာပင်
ချင်းချင်းစားရမည
်
ဆိုလိုက
်ကြိုက်ရာကြောင့်ဖြင့်ခဲရာပင်ချင်းချင်းစားရမည်ကြိုက်ရာကြောင့်ဖြင့်ခဲရာပင်ချင်းချင်းစားရမည်ကြိုက်ရာကြောင့်ဖြင့်ခဲရာပင်ချင်းချင်းစားရမည
်ယောဂီတို့ရဲ့ခန္ဓာကိုယ်ရုပ်ကြီးကအကြောင်းတရားဗန္ဓပါနဲ့တိဆောက်ထားတာတ
ော့၄ပါးနဲ့ပါ
၄ပါးဘာ၄ပါးလဲကံစိတ်ဥတုအာဟာရအာဟာရမဟုတ်နော်အာဟာရအဲ့ဒီကံစိတ်ဥတုအာဟာရဆိုတဲ့အကြောင်းတရား၄ပါးနဲ့တိဆောက်ထားတဲ့ရုပ်အဲ့တော့ ကမ္မဇယုတ်ကလည်းအာကောင်းရမှာပဲစေတဇယုတ်ကလည်းအာကောင်းရမှာပဲဥဒုဇယုတ်ကလည်းအာကောင်းရမှာပဲအာဟာရဇယုတ်ကလည်းအာကောင်းရမှာပဲကံကလည်းကောင်းရမယ်စိတ်ကလည်းကောင်းရမယ်ဥဒုကလည်းကောင်းရမယ်အာဟာရကလည်းကောင်းရမယ်အဲ့ဒီ၄ပါးကောင်းရင်အဲ့ဒီ၄ပါးနဲ့ဆိုင်တဲ့ယုတ်တွေအာကောင်းမယ်ယုတ်ကိုမှီနေတဲ့စိတ်လည်းအာကောင်းမယ်အဲ့ဒီစိတ်ကိုမှီနေတဲ့သူတော်ကောင်းတစ်သူတော်ကောင်းတစ်လည်းအာကောင်းမယ်ကမ္မဇယုတ်ကအစွမ်းတတိပြနိုင်ဖို့အတွက်အာဟာရဇယုတ်အာကောင်းဖို့လည်းလိုတယ်စေတဇာယုတ်အစွမ်းတတိပြနိုင်မှုအတွက်အာဟာရဇာယုတ်အာကောင်းမှုလိုတယ်ဥဒုဇာယုတ်အစွမ်းတတိပြနိုင်မှုအတွက်အာဟာရဇာယုတ်အာကောင်းမှုလိုတယ်ကံစိတ်ဥဒုအာဟာရအကြောင်းတရား၄ပါးလုံးအရေးကြီးတယ်ဆိုပေမဲ့အသက်ရှင်ရည်တည်နေဖို့အတွက်အဓိကဗရဏကြတာကတော့အာဟာရပါဠိတော်ရှိတယ်မလားဘယ်လိုလဲတော့သဗ္ဗိတ္တာအာဟာရထိတိကတရားအလုံးဟာအာဟာရပေါ်မှာမှီတည်ပြီးတော့အသက်ရှင်နေကြရပါတယ်စိတ်ကအဓိကပဲစိတ်ကအဓိကပဲဆိုပြီးတော့စိတ်ကိုဘလောက်ပဲကောင်းအောင်ပြုပြင်ပြုပြင်အာဟာရဖြတ်တောက်ပြီးထားမယ်ဆိုရင်အဲ့ဒီစိတ်နဲ့အသက်ရာကျော်ရှိနိုင်မှာမဟုတ်လားရှိနိုင်
ပါဘူးခင်
ဗျမရှိနိုင်ဘူးအဲ့ဒီစိတ်ရဲ့အစွမ်းတက်တည်းလည်းအပြည့်အဝမပေါ်လွင်နိုင်တော့ပါဘူးအစာမစားဘဲနဲ့တရားအားထုတ်လို့တရားရပါအောင်မလား
မရန
ိုင်ပါဘူးမရနိုင်တော့ဘူးနော်ဟိုတလောကပဲဦးဇင်းတို့ဟိုဦးဇင်းတို့သင်္ကန်းဆောက်ဝဲကလေးကအတူတူဝတ်ကြတဲ့ဝဲရဦးဇင်းတော်ဘာပေါ့လीတော်ရဆောက်တည်ပြီးတော့အားထုတ်တာတဲ့အဲ့ဒါခုနှစ်ရက်ဘယ်သူမှမလာနဲ့ဘယ်သူမှလည်းဆွမ်းမပိုးနဲ့သူလည်းဆွမ်းကမထွက်တော့ဆိုပြီးတော့အခန်းတကပိတ်ပြီးတော့အားထုတ်လိုက်တာခုနှစ်ရက်ပြည့်လည်းထွက်မလာပေါ့ဩဆရာတော်တရားဆက်တရားကောင်းလို့ဆက်အားထုတ်နေတာထင်ပါရဲ့လေဆိုပြီးတော့ဘယ်သူမှလည်းသွားမဖွင့်ရကြဘူးအဲ့ဒါဆယ်ရက်ကျော်လောက်ကျမှတကားကိုရိုက်ခဲ့ပြီးဖွင့်လဲဖွင့်လဲရောအထဲမှာပုတ်ဆော်တောင်နန်းနေပြီလေနော်နှစ်မျိုးဖို့သိကောင်းလေသရဘုရားကောင်းကောင်းနဲ့လည်းဝင်လာတာပဲဝရိယကြီးကြီးနဲ့လည်းစူးစမ်းအားထုတ်နေတာပဲအစွမ်းရောက်သွားတဲ့အခါကျတော့တရားမရတော့ဘူးဖြစ်သွားတာပေါ့နော်ယဟနာရှင်မြတ်ဒီအနာဂံယဟနာဖြစ်ပြီးတဲ့ပုဂ္ဂိုလ်မှာအစာရည်စာလုံးဝဖြတ်ပြီးတော့ခုနှစ်ရက်ဏိရဒသမပတ်ဝင်စားရတာနော်။ကိုယ်ရအားထုတ်နေစမှာအဲ့ဒီလိုကြီးသွားအားကြပြီးလို့လို့ဖြစ်ပါဦးမလား
။
မဖြစ်ဘူး။ကိုယ်နဲ့သိရင်ကိုယ်နဲ့တန်ရုံပဲအတူယူရတယ်။ဆိုလိုကတာဒါကတော့အာဟာရမရှိဘူးဆိုရင်ကျန်တဲ့ကံတွေစိတ်တွေဥတုတွေကလည်းဘာမှအစွမ်းတတိပြခွင့်မရှိတော့ဘူး။ဒါကြောင့်အာဟာရကိုပြုပြင်ကြရတာ။ဘောဇနာတပ္ပယဖြစ်သွားလို့တရားရသွားတဲ့ယဟနာအပါ60ကျောင်းကြာပူပြီးတာနော်။အဲ့တူချုပ်လေးတော့ပြန်ပြောမှာပေါ့သူတရားနဲ့သူဆိုတော့တာဝိထိမျိုးနဲ့ခက်လှန်လန်းဝေးတဲ့တာဝိထိမျိုးနဲ့အတော်လေးဝေးတဲ့တောင်ကြီးတစ်ခုမှာမာတိကရွာဆိုတဲ့ရွာကြီးတစ်ခုရှိတယ်ရွာတကြီးနာမည်ကမာတိကအဲ့ဒီတကြီးမာတိကရဲ့အမိကြတော့မာတိကမာတာအဲ့ဒီမာတိကမာတာမာတာကိုမပြောဘဲနဲ့မြန်မာစကားနဲ့တွဲပြောမယ်ဆိုတော့မာတိကမဲတော်ပေါ့နော်အဲ့ဒီမာတိကမေတော်ကြီးကယဟန်တော်အပါ60ကိုကြောင်းဆောက်ပြီးတော့ကိုးကွယ်ထားတယ်။နှစ်ပေါင်းများစွာကိုးကွယ်ထားတော့မဟုတ်ဘူးပေါ့လေတဝါတွင်းမှာပဲ။ဝါမဆုခင်မှာဝါဆုဘူကြောင်းလေးရရှာနေတာကိုပြီးတော့နေခြင်းပြီးကြောင်းလေးတွေအလုံး60ဆောက်ပြီးတော့ကိုးကွယ်ထားတယ်။ဝါကျွတ်လို့ရှိရင်လည်းဒီယဟန်တော်အပါ60ကပြန်ကြွားကြမှာပါ။တဝါလည်းပဲတရင်သုံးတာပါနော်။အဲ့ဒီဝါတွင်းမှာယဟန်တော်ကြီးရောက်ပြီးဆိုတဲ့ကမုံမက်မက်ချက်ပြုတ်ပြီးတော့ဆွမ်းဆက်ကပ်ပါတယ်။တကြီးမဲ့တော်လည်းဖြစ်တော့ဝိုင်းဝန်းကူညီမဲ့သူတွေလည်းအများကြီးရှိတာပေါ့ဒါနဲ့ဟင်းလျာတွေအကောင်းမွန်ဆုံးဖျအောင်ချစ်ပြုတ်မုံမုံမြက်မြက်နေတိုင်းဆွမ်းကတ်တာပါပဲဆွမ်းကတ်ပြီးတော့ရဟန်းတော်များညွှန်ကြားပြတာတဲ့ဤအတိုင်းတတိပဋ္ဌာန်ဝိပဿနာတရားတွေလည်းအားထုတ်ပါတယ်ရဟန်းတော်များကမတ္တိကမဲ့တော်ကြီးကိုတမထကမ္မထံအနေနဲ့တော့အတုဝကမ္မထံပေးလိုက်ပါတယ်32ကွဋ္ဌာတာကမ္မထံပေါ့ဝိပဿနာကမ္မထံနေတဲ့ကတော့ပေါ်ရရှုတဲ့ဖြစ်ပျက်ကမ္မထံပါပဲနော်မြင်သမျှကြားသမျှအာယုန်တွေကိုမြင်နိုင်ကြတိုင်းအရှိရှိတိုင်းရှုမှတ်သွားမယ်ဆိုရင်တတိဉဏ်ရင့်တန်သွားတဲ့အခါဖြစ်ပျက်တည်မြင်မှာပါပဲဒါလေးကိုကြည့်ပြီးတော့လေသမထဝိပဿနာနှစ်မျိုးလုံးအားထုတ်သင့်တယ်ဆိုတာကြောက်ချက်ချရမယ်နော်သမထအနေနဲ့ဉာဏ်ဓာရီဇာမဉ္ဇဉ်ရဆရာတွေထူထူထူထူအားမထုတ်တော့အနည်းဆုံးဘုရားဂုဏ်တော်ပွားတဲ့ဗုဒ္ဓနုတ္တိရဲ့မေတ္တာပို့တဲ့မေတ္တာဘာဝနာရဲ့ဒီနှစ်မျိုးလောက်တော့အနည်းဆုံးအားထုတ်သင့်တယ်ကြံငင်းစေးအနေနဲ့ပြောတာနော်အတုပါဠိပါထက်ထဲမရဏတတိလေးပါထက်ထဲတော့ပိုအစဉ်ပိုပြည့်စုံသွားတာပေါ့ဝိပဿနာအနေနဲ့ကတော့ပေါ်ရအာယုန်လေးတွေရှုမှတ်သွားရုံပါပဲဘယ်အချိန်မှာသမထရှုရမယ်ဘယ်အချိန်မှာဝိပဿနာရှုရမယ်လို့ဒီလိုကြီးကန့်တတ်တော့လည်းမရှိပါဘူးကိုယ်စိတ်ကိုတတိထားပြီးကြည့်ပေါ့အဲ့ဒါဆိုရင်ဘယ်လိုအချိန်လေးမှာတော့ဒီအချိန်လေးတော့ငါသမထလေးပွားလိုက်အောင်မယ်ဒီအချိန်လေးတော့ဝိပဿနာရှုမှဖြစ်မယ်ဆိုတာအလိုလိုသိမှာပါပဲတတိလေးထားကြည့်မှုပဲလို့တာနော်အဲ့ဒါရေချွေးနေတဲ့ဆိုရင်လည်းဝိပဿနာလည်းရှုလို့မရဘူးလားမ
ရပါဘ
ူးသမထရောရှုလို့မရဘူးလားရှုရောရှုကြရဲ့လား
ရှုပါ
ဘူးဗါရဲ
ရှုဖြစ်ပါဘူး
တခါကြီးဦးလို့မှာရေချွေးရင်တခါမှတရားမမှတ်ဘူးလား
မ မှတ်ဘူးပါဘူး
။ဒကာကြီးနာမည်နဲ့တော့ခဏခဏတရားလေးခွေတဲ့ပါကုန်ပြီနော်။ကျန်တဲ့ယောဂီတွေရေချုံရင်တရားမမှတ်ကြဘူးလား။မှတ်ရမှာတော့တရားမမှတ်မဲ့အချိန်တစ်ချိန်မှမရှိဘူး။ရေချိုးတဲ့အချိန်အလုရှိလားအားနေလား။အာနေတယ်ရေချိုးတဲ့အလုပ်ကိုလုပ်နေတယ်ဆိုပေမဲ့မမှားရင်းရအောင်အထူးကြောင့်ကြဆိုင်ပြီးလုပ်နေရတာမဟုတ်ဘူးမွေးကလေးကချိုးလာခဲ့တာနော်တဏိတာမှာပြီးသား15မိနစ်နာယူဝဲတနာယီမထိုင်နိုင်တော့မှမျက်နှာတက်တဲ့အချိန်တို့ရေချိုးတဲ့အချိန်တို့ထမင်းစားတဲ့အချိန်တို့အလေးပေါ့စွန့်တဲ့အချိန်တို့အဲ့ဒီအချိန်တို့ဆိုတာတရားအထုတ်တဲ့အချိန်တွေဖြစ်ရမှာရေချိုးတာ15မိနစ်တိုင်းအဲ့ဒီ15မိနစ်ဟာတရားအထုတ်ချိန်ဖြစ်ရမှာနော်ရေချိုးကနေဝင်တော့မယ်ဆိုတာနဲ့တခါကြီးဦးလူမောပြောပေါ့မဆွေကြီးငါတော့ကမ္မထမ်းကြောင်းဝင်လိုက်ဦးမယ်လို့ငါတရားအထုတ်လိုက်အောင်မယ်လို့အပြန်နေလာမခောက်နဲ့လို့အဲ့တော့15မိနစ်ရေချိုးတယ်ဆိုတော့15မိနစ်လုံးတရားမှတ်ပေါ့ဝိပဿနာမှတ်မယ်ဆို15မိနစ်ဆိုတာမနှဲပါဘူးနော်စက္ကန့်နဲ့စက္ကန့်နဲ့ဝိပဿနာဉာဏ်ကြီးဖြစ်မယ်ဆို15မိနစ်ဆိုတော်တော်စုမိတယ်ဆက်တာတက်လို့တောင်မပြီးသေးဘူးသောတာပန်ဖြစ်ခြင်းဖြစ်နေမှာကြီးတွန်းလို့တောင်မပြီးသေးဘူးအနာဂံဖြစ်ခြင်းဖြစ်နေမှာမျက်နှာတုပ်ပေါ်နဲ့ရေတုပ်လို့တောင်မပြီးသေးဘူးယဟနာဖြစ်ခြင်းဖြစ်နေမှာနော်ဒါကြောင့်ရေချိုးတဲ့အချိန်လေးလေတရားအထုတ်ပါသမထအနေနဲ့အားထုတ်မယ်ဆိုရင်ရေလေးလောင်းချလိုက်တဲ့ဆိုရင်ခန္ဓာကိုယ်မှာရေလေးအေးပြီးတော့ထိတွေ့တော့တဲ့အေးမြတဲ့အထိတွေ့လေးကိုအာရုံပြုပြီးတော့တတ္တဝါအားလုံးဤကဲ့သို့အေးချမ်းကြပါစေအေးချမ်းကြပါစေမေတ္တာလေးပို့လို့မရဘူးလား အေးဓာလေးတက်တက်ထားပြီးတော့တတ္တဝါအားလုံးအေးချမ်းကြပါစေတတ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေမေတ္တာပို့ရင်ရေချိုးပါမေတ္တာဘာဝနာကုသိုလ်ရနေတာနော်ပြီးကြအရေးကြီးလို့ရင်မေတ္တာဆိုတာမျိုးပို့ခြင်းလို့ရှိရင်လေကြောက်ခဲဟုတ်တော့မှဖန်ွယ်တဲ့ထိုက်ပြီးတော့ရေမြတ်တာတော့ပို့ကြသေးတာပဲမဟုတ်လားကြောက်ခဲလေးကိုကိုယ်ဘကမောင်ဘသူကိုပို့ကြတယ်ဆိုရင်ကြောက်ခဲလေးကိုမောင်ဘသူလို့သဘောထားပြီးတော့ရေခွက်တဲ့ထက်ရေမြတ်တာဆိုပြီးပို့ကြတယ်အဲ့ဒါတော့မှစွန့်နေဆိုပဲဒါဆိုရင်ကိုယ်ခန္ဓာကိုယ်ကိုရေတိုက်ရိုက်ထိနေတဲ့အချိန်မှာပို့တဲ့ရေမြတ်တာပို့စွန့်မှာပေါ့ကြောက်ခဲလေးအေးနေတာကိုအေးရမှာမဟုတ်တာကြောက်ခဲလေးအေးနေတာကိုတိုက်ရိုက်မသိဘူးနော်တိုက်ရိုက်မသိဘဲနဲ့မှန်းပြီးတော့ဒီကြောက်ခဲလေးကိုအေးအောင်စိတ်ထားလိုက်ပြီးမောင်ဘသူရေအမင်းကိုလည်းငါမေတ္တာရေလေးနဲ့စိတ်မှန်းတယ်ဆိုတာမှန်းပြီးတော့သာပြောနေတာအေးရာတကယ်မသိဘူးရေချုံရေကိုခန္ဓာကိုယ်ကိုရေအောင်နေတော့အေးတာမထင်ရှားဘူးလား
ထင်ရှားပါတယ်
ထင်ရှားတယ်အဲ့ဒီအချိန်မှာကိုကမောင်မြကိုမေတ္တာပို့ခြင်းနဲ့ဆိုရင်ကိုခန္ဓာကိုယ်ကြီးကိုကိုခန္ဓာကိုယ်လို့သဘောမထားနဲ့မောင်မြခန္ဓာကိုယ်ကြီးလို့သဘောထားလိုက်မောင်မြကငါရေမေတ္တာရေလေးလောင်းပေးပါတယ်ကွယ်မောင်မြကျမ်းမာချမ်းသာပါစေမောင်မြရဲ့စိတ်တွေအေးချမ်းပါစေစသည်အားဖြင့်မောင်မြကိုမေတ္တာပို့ပေးရမှာနော
်
မောင်မြကိုကြည်မြာကိုဖြစ်နေမယ်ဖြစ်ဖြစ်ဒါမှမဟုတ်မောင်မြကကိုကိုဘေးရန်အန္တရာယ်ပြုနေမယ်ဖြစ်ဖြစ်အဲ့ဒီလိုခံပြီးကြတော့မောင်မြကိုထူးမေတ္တာပို့ရမှာတနေ့လုံးပို့မယ်ဆိုပြီးတော့တနေ့လုံးလည်းရေချိုးမနေနဲ့ပေါ့နော်အဲ့ဒီရေမြတ်တာအမတန်စွမ်းပါလေရေချုံရင်ပို့ရုံနဲ့မကျင်နိုင်သေးဘူးတိကျပို့ကျင်နေတဲ့ဆိုရင်ဖန်ခွက်တဲ့ကြောက်ခဲထဲတာတဲ့ဥစဉ်တို့သဘောကြတာကတော့ကြောက်ဖန်ခွက်ထဲမှာရေအေးအေးလေးထဲကိုယ့်လက်ကလေးတစ်ခုလုံးနှစ်ဆရာမလို့ပါဘူးလက်ညှိုးလေးနှစ်ထားကြာလာလို့လက်ညှိုးလေးပွားလာတဲ့ဆိုရင်လက်ကလေးနှစ်ပေါ့နော်လက်ကလေးလေးပွားလာတဲ့ဆိုရင်လက်သက်ကြွယ်လေးနှစ်အဲ့ဒီလိုအဖြစ်ကိုယ့်ရဲ့လက်ကလေးတစ်ခုခုနဲ့ရေလေးနဲ့ထိထားပြီးတော့ရေနှွေးသွားတဲ့ဆိုရင်ပြန်လဲအေးအောင်ပြန်လို့အဲ့လိုကိုယ့်ခန္ဓာကိုယ်နဲ့ကိုယ့်ခန္ဓာကိုယ်အစိတ်ပိုင်းနဲ့ရေနဲ့ထိပြီးတော့မှမောင်မြကျမ်းမာချမ်းသာပါစေ။မောင်မြအေးချမ်းပါစေ။ဒီလိုမေတ္တာပို့မယ်ဆိုရင်တော့အဲ့ဒီမေတ္တာပူပြီးဆွမ်းတာပေါ့နော်။ဒါကြောင့်ရေချိုးတဲ့အချိန်လေးနှမျောစရာသိကောင်းပါလေ။တနေ့တနေ့15မိနစ်ရေချိုးတဲ့ထောင်တလတလဘယ်နှမိနစ်တောင်ရှိလို့ဘယ်နှနာရီတောင်ရှိတော့အများကြီးပဲနော်။အလဟတမဖြစ်စေနဲ့မေတ္တာလည်းပို့ဂုဏ်တော်ပွားလည်းရတာပဲ။ခုနအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားဆိုတာကလိုရင်းလေးပြောတာ။သူ့နေရာနဲ့သူကြတော့အစာပလာလေးနဲ့ပွားတတ်ရတယ်။ရေချိုးလိုက်တဲ့အချိန်ကျတော့ကိလေသာအပုခတ်သိအင်းငိမ့်တော်မူသောမြတ်စွာဘုရားကွအေးတဲ့သဘောလေးခံစားနေရတယ်ဆိုတော့အေးတာလေးပအောင်ပွားရတာပေါ့။မြတ်စွာဘုရားရှင်စိတ်အစဉ်မှာကိလေသာအပူတွေဘာမှမရှိတော့ဘူး။ငြိမ်းအေးနေတယ်။ကိလေသာအပူတွေငြိမ်းအေးတော်မူသောမြတ်စွာဘုရား။ကိလေသာမှန်တဲ့မြတ်ကင်းစင်တော်မူသောမြတ်စွာဘုရား။ဟောကြီးတွန်းလိုက်တဲ့ခါကျတော့ကြီးတွေတစ်ဖက်ပြီးတစ်ဖက်ထွက်မလာဘူးလား။
ထွက်လာပါ။
အဲ့ဒါလေးကြီးပြီးတော့လေကိလေသာကြီးတွေကင်းစင်တော်မူသောမြတ်စွာဘုရား။ကိလေသာအညစ်ကြီးတွေကင်းစင်တော်မူသောမြတ်စွာဘုရားလို့သကလုံးလေးကိုကိုယ်ညာလေးနဲ့အချိန်နဲ့အချိန်ခါအလောက်သာဖြည့်ပြီးပွားရမှာပေါ့။အဲ့ဒါဆိုဗုဒ္ဓဘာသာကုသိုလ်လေးရေချွင်းရင်မရဘူးလ
ား
။ရပါ။ရတယ်။ဝိပဿနာကုသိုလ်ပါရကြင်တဲ့ဆိုရင်တော့ရေချွင်းရင်ဖြစ်နေတဲ့အပြုမှုလေးတွေစိတ်အနေထားလေးတွေကိုရှုမှတ်သွားရုံပါပဲရေခွက်လေးကင်တော့ကင်နေလောင်းတော့လောင်းနေပေါ့ဒါကအကြမ်းမြင့်ပြောလိုက်တာနော်လောင်းနေလောင်းနေတယ်ဒါလို့ဆိုနေရမှာမဟုတ်ဘူးလောင်းနေလို့ပြောပေမဲ့ခွက်နဲ့လက်နဲ့ထိပြီးတော့ရေမခတ်တဲ့အချိန်လောင်းပြီလားမလောင်းသေးဘူးရေကန်ထဲကရေကိုလောင်းခတ်လိုက်တဲ့အချိန်မှာတော့လောင်းပြီလား မလောင်းသေးဘူးဒါကြောင့်လောင်းနေလောင်းနေရေဆိုးနေနဲ့မပြီးဘူးနော်အမူအရာလေးတွေအသေးစိတ်ရှိပါမယ်ဒါတော့သကလုံးကတော့အဓိကမဟုတ်ဘူးပထမပိုင်း၃၄၅ကျင်းတော့ဒါကန်ရင်ကန်တယ်ခတ်ရင်ခတ်တယ်လောင်းရင်လောင်းတယ်မှတ်လိုက်ပေါ့၄၅၀ကျင်းလောက်မှတ်ပြီးတော့အရှင်ရသွားပြီဆိုရင်တော့အမူအရာလေးတွေကိုတတိလေးနဲ့စူးစိုင်းပြီးတော့ကြည့်နေရုံပါပဲလှုပ်ရှားမှုသဘောလေးတွေအများတန်းရှိနေတာနော်ရေခွက်ခတ်တယ်လှုပ်ရှားမှုလေးတွေရှိတယ်ကြီးတွန်းတော့လည်းလှုပ်ရှားမှုလေးတွေရှိတယ်ဆက်ပြတိုက်တော့လည်း လှုပ်ရှားမှုလေးတွေရှိတယ်လှုပ်ရှားမှုရှိတယ်ဆိုရင်ထိတာလေးတွေလည်းရှိနေတာပါပဲထိမှုသဘောနဲ့လှုပ်မှုသဘောထင်ရှားရတစ်ခုခုကိုမိအောင်ကြည့်နေရမှာပဲတရားသဘောလည်းဆင်ခြင်လို့ရတာပါပဲဆက်ပြလေးတိုက်တယ်ဆိုရင်ဩခန္ဓာကိုယ်မှာရှိတဲ့ကြီးညော်တွေကင်းစေအောင်တော့နေတိုင်းဆက်ပြတိုက်တယ်အဲ့ဒီတိုက်တယ်လို့ပဲစိတ်မှရှိတဲ့ကိလေသာအငြိကြီးတွေကင်းအောင်လေဘာဝနာဆက်ပြနဲ့နေတိုင်းတိုက်မှဖြစ်မယ်လို့ဒီလိုလေးလည်းဘာဝနာတုဒ္ဓမယစိန္ဒမယဒေသနာဓမ္မကိုနှလုံးသွင်းတဲ့အနေနဲ့ဆင်ခြင်ရမှာပေါ့နော်အဲ့ဒါဆိုရင်ကိုယ်စိတ်မှာကိလေသာငြိကြီးတွေကင်းစေအောင်လုပ်ချင်တဲ့စိတ်တွေပေါ်ပေါက်လာမှာပေါ့ရေချိုးတဲ့ချိန်15မိနစ်ကို15မိနစ်လုံးကုသိုလ်စိတ်ကြီးဖြစ်အောင်ချိုးပါနော်တကယ်ယူလို့မှ15မိနစ်ဘာဝနာမပွားပဲချိုးရဲဆိုတော့ဘာလုပ်ပြီးပေါ့ချိုးနေတာလားတခြင်းလေးဆိုပြီးချိုးနေတာပေါ့နော်တခြင်းဆိုလဲရပါသေးတယ်ဆိုပါဦးဆိုခြင်းနဲ့စိတ်ကလေးရှိဆိုနေတဲ့အတန်လေးရှိဟုတ်တယ်မလားမှန
်
ပါဗျာအဲ့ဒါအောင်ငါတခြင်းဆိုပြီးတော့ပြီတခြင်းဆိုရင်လည်းမှတ်လို့ရတယ်ဆိုတော့တတိလေးတန်းဝင်လာတာနဲ့တခြင်းဆိုတဲ့ဆိုခြင်းနဲ့စိတ်ကလေးတွေဆိုနေတဲ့အမူအရာလေးတွေကြားရတဲ့အတန်လေးတွေဒါလေးတွေရှိမှတ်သွားရုံပါပဲရည်ချွတဲ့အချိန်ဒီနေ့ဆက်ပြီးတော့အလကားမဖြုတ်နဲ့တော့တရားလေးအားထုတ်ပါဒါကြောင့်ဖြစ်ပျက်ကမ္မထမ်းဆိုတာအဲ့ဒါကထင်ရှားရယုံနယ်လေးတွေကိုအလုံးမရွေးနေရာမရွေးဣရိယာပုတ်မရွေးအချိန်မရွေးရှုမှတ်နေတာကိုပဲဖြစ်ပျက်ကမ္မထမ်းရှုတယ်လို့ဆိုတော့တာအဲ့ဒီနှစ်မျိုးလုံးအဆင်ပြေတယ်လို့အချိန်တိုင်းပွားများသွားရမှာပါပဲမာတိကမေတော်ကြီးကယဟန်တော်အပား60ဟောတဲ့တရားနာပြီးတော့သမထဝိပဿနာအိမ်မှာချက်ရင်ပြုံရင်ရှောင်းရင်ဖွင့်ရင်နဲ့အားထုတ်လိုက်တာတိတ်မကြခင်မှာပဲအနာဂံဖြစ်သွားပါတယ်အနာဂမိမဲ့တဲ့အတူအဘိညာဉ်တွေပါတွဲရတယ်ပရိသတ်မိတ္တဉာဏ်တွေပါတွဲရသွားတယ်ပေါ့အဲ့တော့အဘိညာဉ်ကလည်းရတော့မက်ဖို့ကနေထားလဲထားလိုက်ရောဆင်ញင်လိုက်တဲ့ဩငါရတဲ့နိဗ္ဗာန်ချမ်းသာကြီးအင်မတန်ချမ်းသာတာပဲလောကမှာရှိတဲ့ချမ်းသာတွေနဲ့ဘာမှမတူဘူးငါခံစားမှုတဲ့ချမ်းသာတွေထဲမှာတော့ဒီချမ်းသာဟာအကောင်းဆုံးအမျက်ဆုံးပဲလောကကြီးမှာလည်းဒီနိဗ္ဗာန်ချမ်းသာတဲ့ချမ်းသာတွေချမ်းသာဆိုတာမရှိတော့ဘူးအကောင်းဆုံးချမ်းသာအနိုင်မဲ့ချမ်းသာငြိမ့်အေးတဲ့ချမ်းသာဒါလောက်ငြိမ့်အေးတဲ့ချမ်းသာငါသားတော်ကြီးတွေဘယ်ချိန်တုန်းကမှရနေပါလေဆိုပြီးတော့သူကအဘိညာဉ်တကုနဲ့လှမ်းကြည့်လိုက်အဘိညာဉ်ရတဲ့ပုဂ္ဂိုလ်ဆိုတော့အဘိညာဉ်ကိုအသုံးချလိုက်တာပေါ့အဲ့ဒီလိုလှမ်းလဲကြည့်လိုက်ရောယဟန်တော်အပါ60လုံးပုထုဇဉ်တွေကြီးပဲတပါးမှမဖို့မရသေးဘူးနော်ဒီနေရာမှာလဲကောက်ချက်ချကြည့်ပေါ့တချို့ကအရိယာကတရားပြမှယောဂီလဲအရိယာဖြစ်မယ်လို့ထင်နေတာမဟုတ်ဘူးနော်အခုအပါ60ကအကုန်လုံးပုထုဇဉ်ကြီးပဲပုထုဇဉ်မှာတောင်းမှဇာနာဝိပဿနာမတ္တံပိနာတံပိစတိတဲ့ဇာနာဝိပဿနာမတ္တံပိတေသနတ္ထိတမာတိဉဏ်လေးတောင်မှမဖြစ်သေးဘူးတဲ့တမထအနေနဲ့လည်းဘာတမာတိမှမရသေးဘူးတဲ့ဝိပဿနာအနေနဲ့လည်းယုံနဲ့မြင်တဲ့ဉဏ်လေးတောင်မပေါ်သေးပါဘူးတဲ့ဝိပဿနာဉဏ်ရှိတဲ့ပုထုဇဉ်ကတရားပြတာတောင်မဟုတ်ဘူးနော်ဘာဝိပဿနာဉဏ်မှမရှိသေးတဲ့ပုထုဇဉ်ကတရားပြတာတောင်မှဟိုမှာဘာဖြစ်သွားတော့အနာဂံဖြစ်သွားတယ်ခေါင်းကြီးကပြောခဲ့တဲ့မဟာသီဝမထေရရဲ့တပည့်တွေဆိုရင်လေ6000တောင်မှယဟန္တာဖြစ်သွားတယ်။ပုထုဇဉ်သောတာပန်တက္ကရာကံအနာဂံကတော့ရေတောင်မရှိနိုင်ဘူးတဲ့။ဒါကပုဂ္ဂလတပ္ပယကြားလို့ရှင်ဒါလေးလည်းတွဲမှားမှာပေါ့နော်။အဲ့ဒါမာတိကမေတော်ကြီးကသူ့သားတော်အပါ60လုံးပုထုဇဉ်တွေကြီးပဲဖြစ်နေတာတွေ့တော့ဟမ်ငါကြတော့တရားတွေဟောနေပြီသူတို့ကြတော့ကြည့်ပါပုထုဇဉ်ပဲရှိသေးတယ်ဆိုပြီးတော့အဲ့ဒီလိုကဲ့ရဲ့လား။က
ဲ့ရ
ပါဘူး။မကဲ့ရဲ့ဘူးနော်။သူတော်ကောင်းပုဂ္ဂိုလ်များကမကဲ့ရဲ့ဘူး။သူတော်ကောင်းစိတ်မရှိတဲ့ပုဂ္ဂိုလ်ဆိုတော့ကဲ့ရဲ့ခြင်းကဲ့ရမှာပေါ့။တို့သာဟောနေတာသူကတော့ဘယ်လိုပါပညာပါနဲ့မပြောကြဘူးလားတချို့ပြောကြတယ်နော်သူပြီးတဲ့နီလန်းကိုကျင့်သုံးလိုက်လို့ကို့အတွက်အကျိုးရှိရင်ပြီးတာပဲနီလန်းကောင်လေးကို့ကိုချီးမင်းတဲ့အတွက်ကျေးဇူးတောင်တရားမှာပေါ့နော်အဲ့ဒါနဲ့သားတော်ကြီးတွေဘာလို့များတရားမရကြတာပါလဲဘာများတပ်ပါရမမျှလို့ပါလဲဆိုပြီးတော့အဘိကျင်းနဲ့ကြည့်လိုက်တော့အာဝတ္တတပ်ပါရသေနာတနာတပ်ပါရလို့ခေါ်တဲ့နေရာကလည်းအဆင်ပြေတယ်ကျောင်းဆောင်လေးကလည်းအဆင်ပြေတယ်ဥတုတပ်ပါရကြည့်လိုက်တော့လည်းအပူအီးဥတုကလည်းအဆင်ပြေကြတယ်ပုဂ္ဂလတပ္ပယကြီးလိုက်တော့လေအမ60လုံးတယောက်နဲ့တယောက်တင့်မြတ်ကြတယ်။ဗာမြတ်တပ္ပဣရိယပဌာတပ္ပယနဲ့ကြီးတော့လေဣရိယပုံညီမြအောင်အားထုတ်နေကြတာကြီးပဲပေါ့နော်။အဲ့တော့တပ္ပယတွေကိုယ်ပိုင်လုံးလှည့်ပတ်ဆင့်လိုက်တော့ရှစ်ပါးကပြည့်နေတယ်။ဘာတစ်ခုပဲလုံနေလဲဆိုတော့ဘောဇနာတပ္ပယလုံနေတယ်။အစားအသောက်မပြည့်စုံမှုဖြစ်နေတယ်။သူတို့နဲ့တင့်တော်တဲ့သူတို့ရဲ့ခန္ဓာနဲ့တဲ့တဲ့အစားအစာကိုမစားရပဲဖြစ်နေတယ်။လူကတော့နေတိုင်းအကောင်းကြီးကြီးလူနေတာပဲနော်။ဒီပေမဲ့ပါ60လုံးကို60စာအတူတူပဲချက်မှာပေါ့ဒီနေ့ကြက်သားရင်းချက်တဲ့ဆိုရင်ပါ60လုံးကြက်သားကြီးပဲပေါ့အဲ့ဒီမှာကြက်သားနဲ့မတည့်တဲ့ခွန်ကြီးကျတော့ကြက်သားစားတော့တရားရပါဘူးမလား
တ
ပ်ပါရမမျှတော့တရားမရတော့ဘူးအဲ့ဒါနဲ့ဒီမျက်ဖြံကစပြီးတော့တပ်ပါရမျှတာတွေပဲကတ်မယ်ညရောက်ပြီဆိုလို့ရှိရင်အခုလိုညချမ်းပေါ့လေရောက်ပြီဆိုရင်အဘိညာဉ်တကုနဲ့သုံးပြီးတော့မေတော်ကြီးကလှမ်းကြည့်တယ်အဘိညာဉ်ဆက်လိုက်နဲ့လှမ်းထိုးကြည့်တာပေါ့အပါ60ကျတဲ့တော့ဘဲသားတော်ကြီးရတော့ဖြင့်ဘာဖုံးပေးခြင်းနေတယ်ဘေတာရောကြီးကပြန်ဘာနဲ့အစင်ပြေတယ်ဘေတာရောကြီးကတော့ဘာယောဂဖြစ်နေလို့ဘာလေးနဲ့တင့်တော်တယ်အဲ့ဒါညာကလည်းဘိညာဉ်နဲ့ ကြည်ပါတယ်ဘေးနားမှာစာကလေးနဲ့ဘုမဏိနဲ့တော့ယူမထားပါဘူးเนาะအဘိညာဉ်တကူလည်းရထားတဲ့ပုဂ္ဂိုလ်အရိယလည်းအရိယပုဂ္ဂိုလ်ဆိုတော့မှတ်ဉာဏ်ကလည်းကောင်းနေတာဒါတော့ဘောပန်နဲ့မှတ်เสียမလို့ဘူးဘယ်အရှင်တိတ်တာကတော့ဘာဖုံးပေးခြင်းနဲ့အရှင်တတ်တာကတော့ဘာဖုံးပေးခြင်းနဲ့အရှင်သာဏတိကကတော့ဘာဖုံးပေးခြင်းနဲ့ဆိုပြီးတော့သူကမှတ်တာပေါ့เนาะဒီအရှင်သာဏတိကမဟုတ်ပါဘူးဟို60တွေကအရှင်သာဏတိကပြောတာပါเนาะအဲ့ဒါလေးတွေမှတ်ထားပြီးတော့တပားချင်းတပားချင်းနဲ့တပ်ပါရညှရတဲ့အစားတောင်းလေးတွေမနဲ့မှစီစဉ်ချက်ပြုတ်ပြီးတော့ကတ်ပါလေကတ်တဲ့အခါကျတော့အရှင်တိဒ္ဓကဥမာကျက်သားဟင်းဖုံးပေးခြင်းနဲ့ဆိုရင်အရှင်ဖျားတဲ့ဒီမှာကျက်သားဟင်းဆိုပြီးအဲ့ဒီလိုသွားကတ်တာမဟုတ်ဘူးနော်ဘယ်လိုကတ်တယ်လဲဆိုတော့အပား60တပားကို3မျိုးတပ်ပါရဖြစ်တယ်ဆိုကြပါစို့3မျိုးဆိုရင်ဘယ်နှခွက်ဖြစ်မလို့ဟင်းခွက်က63လီ78ဆိုတော့180တောင်ဖြစ်သွားမှာနော်ဒါမဲ့လို့တူတာလေးတွေလည်းပါရင်ပါမှာပါ3မျိုးကတ်တယ်ဆိုရင်2မျိုးလောက်ကအတူတူ1မျိုးကြမှာပိဒါသဗ္ဗညာဖြစ်တာဒါလိုလေဖြစ်ခြင်းဖြစ်မှာပေါ့သုံးမျိုးတစ်မျိုးစီဖြစ်လဲရေးမကြည့်ပါဘူးတကြီးမဲ့တော့ပဲဥစ္စာနော်ဟိုလူတစ်ခွက်ချက်ခိုင်းဒီလူတစ်ခွက်ချက်ခိုင်းဆိုရင်ပြည့်မသွားဘူးလားပြည့်သွားမှာပဲနော်ဝိုင်းဝန်းကူညီလုပ်တဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ပြီးတာပါပဲအဲ့ဒါနဲ့ဆိုတော့ဟင်းခွက်180ပဲထားပါတော့180လုံးကိုဇပွဲအကြီးပေါ်မှာတင်ထားပြီးတော့တစ်ဘာကိုပဲ180လုံးကတ်လိုက်ပေါ့ဇပွဲအကြီးနဲ့ဆိုတော့ကတ်တစ်ခါတည်းကတ်လို့မရပဲဘူးနော်အဲ့ဒါနဲ့180လုံးကိုတစ်ခါတည်းအရင်ဆုံးကတ်ထားလိုက်တယ်ကတ်ထားပြီးတော့မှအကက်ခံပြီးတဲ့ဒီဟင်းခွက်180ကိုညွန်ပြိုက်ပြီးတော့အရှင်ဖျားတို့ဒီဟင်းခွက်180တဲ့ကအရှင်ဖျားတို့နဲ့အစဉ်ပြေတဲ့ဟင်းကိုကောက်ယူပြီးတော့အလူခံသွားကြပါဒီလိုလေးပြောတာပေါ့နော်ဘာလို့လဲဆိုတော့ကျက်သားနဲ့တပ်ပါရဖြစ်တဲ့ခွန်ကြီးကျက်သားသွားလုံးလို့ရှင်ဟာဒီဒီကမကြီးကသူတစ်ပါးစိတ်တိတယ်ဆိုပြီးတော့အရှင်မြတ်တွေကတိသွားမှာပေါ့တိသွားလို့ရှင်ဟာငါညာကကျက်သားစားခြင်းနဲ့လို့စိတ်ကူးနေတာဒီကမကြီးတိသွားပြီးရှက်ရှက်ကောင်းလိုက်တာဆိုပြီးတော့မနေတဲ့မထိုင်တဲ့တွေဖြစ်ကုန်မှာနော်ရဟန်းတော်ဒီဘက်ကကြည့်မယ်ဆိုရင်ဒီကမကြီးဘက်ကကြည့်မယ်ဆိုရင်လေကျက်သားဖုံးပေးခြင်းနဲ့ဘုန်းကြီးကိုကျက်သားကတ်လိုက်တယ်ဆိုရင်ဘုန်းကြီးကဩဒီဒကမကြီးသူတစ်ပါးစိတ်ပြီးတယ်လို့ဆုံးတတ်မှတ်သွားတော့မှာပဲငါသူတစ်ပါးစိတ်ပြီးတယ်ဆိုတာကိုတခြားပုဂ္ဂိုလ်သိသွားမှာစိုးရင်နေနော်သူတစ်ပါးရဲ့စိတ်ကိုကိုသိနိုင်တဲ့ဂုံကိုသူတစ်ပါးသိစေချင်လားမသိစေဘူးတကယ်တရားသူတရားမြတ်ရထားတဲ့ပုဂ္ဂိုလ်ကကိုရထားတဲ့တရားသူတရားမြတ်ကိုသူများသိမှသိစိုးရင်လားအဲ့တော့သူတစ်ပါးရဲ့စိတ်သူတစ်ပါးရဲ့အကျံသူတစ်ပါးရဲ့ဆန္ဒကိုသိတယ်ဆိုတာတစ်ဖက်သားမသိစေချင်တဲ့အတွက်ကြောင့်လေမေတော်ကြီးကဒီလိုစီစဉ်တာဖြစ်ပါတယ်ကြက်ရကောက်ရဟန်းတော်များကကြက်ရကောက်ပြီးတော့ယူသွားယုံမယ်နော်အဲ့ဒီလိုနဲ့တေတံတပ္ပယာဟာရံလဗန္ဒနံစိတ်တံဧကကံအဟောတိတဲ့ကိုယ်နဲ့တပ္ပယာမျှတဲ့အစားအစာလေးဖုံးပေးလိုက်ရတော့ရဟန်းတော်အပါ60ရဲ့စိတ်ဟာဧကကဖြစ်သွားပါတယ်တဲ့ဘာဖြစ်သွားတယ်လို့ဧကကဖြစ်သွားတယ်ဧကကဆိုတဲ့စကလုံးကတရားဓမ္မတွေသိရင်းနှီးမှုမရှိဘူးတမာကြီးတို့တမထတို့ဧကကတာတို့ဘယ်လောက်ပဲသိကြတာနော်ဧကကဆိုတာလည်းအမတန်အရသာရှိဧကဆိုတာတခုသောဧကဆိုတာအာယုံအာယုံတခုတည်းရှိတဲ့စိတ်ကိုဧကကစိတ်လို့ခေါ်တယ်။အာယုံတခုတည်းဆိုတာကတမထပွားတယ်ဆိုရင်တော့အာယုံတခုတည်းမှာပဲအကြာကြီးတောက်လျှောက်ဖြစ်ရမှာပေါ့နော်။ဝိပဿနာအနေနဲ့ဆိုရင်တော့အာယုံတခုတည်းကြီးပဲတောက်လျှောက်ဖြစ်နေရမှာကိုဆိုလိုတာမဟုတ်ဘူး။တောက်လျှောက်ဖြစ်တဲ့ခါလဲရှိမယ်ပေါ့လေ။ထိတဲ့ဝင်လေထွက်လေကိုရှိမှန်းနေလို့ထိတာလေးကိုရှုနေပြီးနေတယ်ဆိုရင်ထိတဲ့အခိုက်အတန့်လေးမှာထိတာလေးတခုတည်းကိုပဲပြီးနေတယ်ဆိုရင်ဒါအာယုံတခုတည်းမှာစိတ်တည်နေတယ်လို့ခေါ်ရတာပေါ့နော်။ထိတာလေးရှုမှန်းနေရတဲ့နေ့နာတဲ့ကျင်တဲ့သဘောလေးကိုရှုလိုက်တယ်ဆိုရင်လေနာတဲ့အခိုက်တန့်ကျင်တဲ့အခိုက်တန့်လေးမှာနာလာလေးတစ်ခုပဲကျင်တာလေးတစ်ခုပဲစိတ်ကသိလိုက်တယ်ဆိုရင်နာတဲ့အာယုံကျင်တဲ့အာယုံတစ်ခုလေးပဲသိတယ်ဆိုရင်ဧကကစိတ်လို့ခေါ်တာပါပဲတဏှာကြီးလုံးဝင်နေထွက်နေကြီးပဲသိနေမှာဧကကစိတ်မဟုတ်ဘူးနော်တမထတမာတိနဲ့ဝိပဿနာတမာတိနဲ့မတူဘူးတမထတမာတိကတော့အာယုံတစ်ခုတည်းကိုပဲထက်ကတက်ကသိနေရတာဝိပဿနာတမာတိကျတော့ခဏိကတမာတိလို့ခေါ်တယ်ခဏတိုင်းခဏတိုင်းဖြစ်နေတဲ့အာယုံမှာခဏတိုင်းခဏတိုင်းတည်နေတဲ့တမာတိအဲ့တော့ကိုယ်နဲ့မြတ်တာတဲ့အစားအစာလေးလည်းဖုံးပေးလိုက်ရရောယဟန္တာအပါ60တိတ်မကြခင်မှာပဲပရိသတ်မိတ္တဉဏ်၄ပါးနဲ့တကွာယဟန္တာအရှင်မြတ်ကြီးတွေဖြစ်သွားကြပါလေအစားအသောက်တပ်ပါရအင်မတန်ရည်ကြီးတယ်နော်တကယ်လို့ဒါမာတိကမေတော်ကြီးကယဟန္တာများနဲ့တင့်တင့်လျောက်ပတ်တဲ့အစားအစာတွေစီမံချက်ပြုတ်မလှူဒန်းဘူးဆိုရင်ယဟန္တာဖြစ်နိုင်ပါမလား
ဖြစ်နိုင်ပါဘူး
မဖြစ်နိုင်ဘူးတပ်ပါရဆိုတာကပစ္စည်းတစ်မျိုးတည်းမှာပဲအစားတော့တစ်ခုတည်းမှာပဲတခြားအစားအစာတစ်ခုနဲ့တွဲလိုက်လို့ရှိရင်ပြောင်းလဲသွားတာမျိုးတွေကလည်းရှိသေးတယ်ဥပမာဆိုတော့စိတ်သားပဲဆိုတော့ခုနယဟန်တော်ပါ60ရဲ့စိတ်ဉဏ်ဆိုတာကစိတ်သားတစ်မျိုးတည်းပဲကြီးလိုက်မှရှင်တချို့ယဟန်တော်များကြတော့စိတ်သားနှစ်လေးဖုံးပေးနေတာပေါ့တချို့ယဟန်တော်များကြတော့လည်းစိတ်သားနဲ့အာလူနဲ့ရောချက်ကလေးတချို့ကြတော့လည်းစိတ်သားလေးကိုခြောက်လှမ်းပြီးကြော်ထားတာလေးပေါ့အဲ့ဒီလိုမတူကြဘူးပေါ့နော်ကြောင်ရှားသီးပဲဆိုကြပါစို့ကြံစားပြီးဆိုရင်လည်းသူနဲ့ရောချက်တာတွေနဲ့အမျိုးမျိုးမရှိဘူးလားခုနကကြိုက်တာကလည်းအမျိုးမျိုးရှိတယ်လို့တဲ့တာကလည်းအမျိုးမျိုးရှိတယ်နော် ဟိုပုထုဇဉ်သဘာဝဆိုတော့ကြိုက်တာတွေဘာတွေလဲရှိအောင်မှာပေါ့အနာဂမ်မဖြစ်သေးဘူးဆိုတော့ဒီအစားအသောက်တွေနဲ့ပတ်သက်လို့ကိုယ်ဘာကြိုက်တယ်ညာကြိုက်တယ်ဆိုတော့လဲရှိအောင်မှာပဲเนาะတချို့ကစိတ်သားနှက်လေးမှာဖုံးမိခြင်းနဲ့တချို့ကစိတ်သားအာရုံရောချက်ကလေးမှာဖုံးမိခြင်းနဲ့အဲ့ဒီလိုမျိုးမျိုးကွဲတယ်ဒါကအကြိုက်ဘက်ကအတဲ့ဘက်ကကြည့်မယ်ဆိုရင်လေတစ်ခုနဲ့တစ်ခုမတူပြဘူးကြောင်ချာသီးနဲ့တဲ့တယ်ဆိုပေမဲ့ယောဂအလိုက်သူ့ရဲ့တွဲဘက်ကလေးကတော့ကွာသေးတယ်ကြောင်ချာသီးဆိုင်ရင်ဘာဖြစ်တော့တကယ်ကြီးလို့မောင်းကြောင်ချာသီးဆိုင်ရင်တချို့လည်းနေလျာပဲဦးဇင်းတို့ယဟန်ဒကမပေါ့လေခုတဲနေတဲ့အိမ်ရန်ဒကမရက်လည်းမေးတယ်ကြောင်ချာသီးဆိုင်ရင်လေထိုးတတ်တယ်ဆိုလို့တပြီးတော့မစားရဘူးတဲ့အမှန်ကမဟုတ်ဘူးကြောင်ချာသီးကိုပြုတ်ပြီးတော့စားမယ်ဖုတ်ပြီးတော့စားမယ်ဆိုရင်လေထိုးလေအောင်တောင်ပျောက်သေးတယ်နော်အစာမကြည်တာတို့ဘာလို့လဲပျောက်ပါလေကြောင်ချာသီးနဲ့ကြက်သားနဲ့ရောချက်လို့ရှိရင်တော့ပန်းနာရှင်ကြက်ပျောက်ပါတယ်နော်ဘိန်းတော်စခန်းဖွင့်တယ်လို့ဖြစ်နေတယ်တဏမူနာပြောတာပါတပ်ပါရရဲ့သဘောပေါ်လွင်အောင်လို့နော်တဲ့တာတောင်မှအမျိုးမျိုးရှိတယ်ဆိုတဲ့အကြောင်းကြောင်ဆာသီးကိုလည်းဘယ်ကိုတော့ကြတော့ဘလို့ဆိုတာမာတိကမေတော်ရဲ့ချက်နီးပြောတာပါမာတိကဟင်းချက်နီးစာအုပ်ထဲကဖတ်ထားတာနော်အဲ့ဒါကြောင်ဆာသီးနဲ့စက်သားနဲ့ရောချက်တော့ဘာနာရင်ကြက်ပြောက်တယ်ချောင်းဆိုတာဒီပြောက်တယ်ကြောင်ဆာသီးနဲ့ပဇွန်နဲ့ရောချက်ရင်တော့နှလုံးတုံနဲ့ယောဂါပြောက်တယ်တဲ့ကြောင်ဆာသီးနဲ့ငရက်နဲ့ရောချက်ရင်တော့အစာမကြည်တာဒီဝမ်းရှောဝမ်းပြက်တာဒီပြောက်တယ်တဲ့ကြောင်ဆာသီးနဲ့ငါတလောက်နဲ့ရောချက်လို့ရှိရင်နော်ကိုဖောတာတွေပါတွေပြောက်တယ်တဲ့ပိန်တဲ့လူတွေလည်းဝါဖြူလာစေနိုင်ပါတယ်တဲ့ကြောင်ရှာသီးနဲ့ငမွေတို့နဲ့ရောချင်ရင်တော့အကုန်လုံးဗိုက်စာအကုန်လုံးမှာပဲနော်ကြောင်ရှာသီးနဲ့ငမွေတို့နဲ့ရောချက်တဲ့ရှင်တော့ဒူလာသွေးဝမ်းမိကျသွေးဝမ်းတွေပြောက်ပါတယ်တဲ့အဲ့ဒါကို့ဘာယောဂရှိလဲကြည့်ပေါ့လေကြည့်ပြီးတော့အဲ့ဒါရောချက်စားကြအဲ့ဒါကြောင်ရှာသီးကြောင့်လည်းကြောင်ရှာသီးကြည့်ပြီးလည်းလာမကတ်နိုင်ဘူးနော်အဲ့ဒီလိုအဖြစ်မှာကြိုက်တာတွေအမျိုးမျိုးရှိတယ်တဲ့တာတွေလည်းအမျိုးမျိုးရှိတယ်ဘယ်ရဟန်းတော်ဘာအစားအစာနဲ့တပ်ပါရဖြစ်မလဲသိချကြည့်ပြီးတော့ကတ်ထူတော့တရားတွေရသွားတာပေါ့ဦးဇင်းတို့ကခုကံမြင့်ယောဂီတွေကိုအရင်ဆုံးအဖေညီတွေရပြီးတော့အရိယာအရင်ဖြစ်စေခြင်း ਨੇ ဒါမှဘုန်းကြီးတွေကိုဆွမ်းကတ်တာတပ်ပါရမျှမှာနော်ဒါမှကိုကြိုက်တာကြီးကန့်နေကြမှာအဲ့တော့ကြိုက်တာတဲ့တာနှစ်ခုကြည့်ပြီးတော့ကြိုက်တာရောတဲ့တာရောနှစ်ခုလုံးညီမျှနေတယ်ဆိုရင်လေဆုံးအောင်ညတ်တာအောင်စားပြီးတော့တရားအထုတ်ရမှာပေါ့ခုနကဗာလဲတော့ဆံဘုတ်ကကြိုက်ရာရှောင်ခြင်းတဲ့ရာပင်ချင့်ချင်စားရမည်အစားတောင်းတဲ့ပတ်သက်လို့ညတ်တာမှုကနှစ်မျိုးရှိတယ်အမျိုးအစားညတ်တာမှုရဲ့အတိုင်းအတာညတ်တာမှုရဲ့အမျိုးအစားအဆင်ပြေမှုရဲ့အတိုင်းအတာအဆင်ပြေမှုရဲ့ပေါ့အစားတောင်းအမျိုးအစားကလည်းအဆင်ပြေရမယ်အမျိုးအစားအဆင်ပြေတဲ့အထက်မှာလည်းအတိုင်းအတာကလည်းအဆင်ပြေရမယ်ကိုနဲ့တဲ့တယ်ကိုနဲ့မျှတယ်ကိုနဲ့အဆင်ပြေတယ်ဆိုပြီးတော့နင်းကန်စွတ်စားလို့မရဘူးအဲ့ဒါဆိုရင်လေတဲ့တာကနေမတဲ့တဲ့အဆင်ကိုရောက်သွားတတ်တယ်တန်ရင်ဆေးလွန်ရင်ဘေးဆိုတဲ့အတိုင်းဘေးဖြစ်သွားတတ်တာပေါ့ဒါကြောင့်ဘေးမဖြစ်အောင်အတိုင်းဓာတ်လေးနဲ့လည်းစားဖို့လိုအပ်ပါတယ်အတိုင်းဓာတ်နဲ့ပတ်သက်လို့ပြောမယ်ဆိုတော့ကောသလမင်းကြီးကြောင့်ပြောရမှာပေါ့နော်ကောသလမင်းကြီးကခမင်းတစ်ခါစားလို့ရှိရင်ဆန်တစိတ်နဲ့စိတ်တကောင်စားနိုင်တယ်တဲ့ဒီကတည်းကမတော့စိတ်တကောင်တော့မပါဘူးဆန်တစိတ်လိုပဲပါတာနော်တစိတ်ဆိုတော့ဘယ်နှပြီတော့၄ပြီတစ်ထပ်ကို၄ပြီစားတာမလွန်ဘူးလားမလွန်မှာဘူးသူ့ပိုက်တဲ့သူရှစ်သူ့ပိုက်ကြီးလို့စားတာစားမစီအဲ့တော့၄ပြီကျဲဆိုတော့၄ပြီနဲ့လိုက်၄ဆန်တော်မှာ၄ပြီစားတယ်ဆိုမှတော့၄ပြီနဲ့လိုက်လျောညီထွေတဲ့ဟင်းဆန်တော့စိတ်တကောင်ကျက်မှရမှာပဲဆိုပြီးတော့ဆန်တစိတ်နဲ့စိတ်တကောင်လို့ပြောတာနော်အဲ့ဒါတနေ့တော့၄ပြီကျဲစားပြီးတော့နေ့လယ်ချိန်မျက်စောဖြတ်စီရောက်သွားတယ်မြတ်စွာဘုရားကိုရှေခိုးဝှချပြီးတော့မြတ်စွာဘုရားရှိမှထိုင်ဘိုက်ကတင်းနေတော့တီတီငိငိမထိုင်နိုင်ဘူးခိုးဘက်လှဲလိုက်ဒီဘက်လှဲလိုက်ခိုးဘက်ပြင်လိုက်ဒီဘက်ပြောင်းလိုက်နိုင်ကြီးနေတာပေါ့နော်ပြီးတော့ရှေ့တက်တက်မှမမမထိုင်နိုင်တော့ဘဲနဲ့တဏှာသွားပြီးတော့တိုင်လေးမှခမီးပြီးတော့ထိုင်နေရတိုင်နှီးပြီးတော့နိုင်နေတာပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားရှင်ကမေးတယ်တခါကြီးဆွမ်းစိတ်မဖြေခဲ့ရဘူးထင်တယ်ဆွမ်းစိတ်ဖြေတယ်ဆိုတာပါတော့ဟိုလူကြတော့ထမဲစိတ်ဖြေတယ်ပြောရမှာပေါ့နော်ထမဲစိတ်ဖြေတယ်ဆိုတာခေတ္တခဏအနာယူလိုက်တာပါပဲပွင့်ပွင့်လင်းလင်းပြောရမစင်တော့ခဏလောက်ကျိန်းဆက်လိုက်တာပါပဲနော်ခဏလောက်အိတ်လိုက်တယ်10မိနစ်15မိနစ်လောက်မှီးကနေပြောသွားရတယ်ဆိုရင်မဲဆွမ်းစိတ်ကလေးကပြေးသွားတာပေါ့ထမင်းရဲ့စားလိုက်ဆိုရင်အပူချိန်ကရှိတာဘူးဒီအပူချိန်ကအချက်ကိုအခိုးလာရိုက်တော့မျက်လုံးနေမှီးပြီးတော့အိတ်ချင်တာကိုအိတ်ချင်လို့အိတ်ငိုက်တာလားသူ့အခိုးရိုက်လို့ငိုက်တာလားအခိုးရိုက်တာဩထိနမိတာရှိလို့ငိုက်တာမဟုတ်ပါဘူးနော်သူအပူချိန်သူအခုံးခွေးကြောင့်ရိုက်တာပါကိုယ်အပြစ်မရှိပါဘူးအဲ့တော့နေ့လည်သာစားပြီးမငိုက်ချင်ရင်ခဏလောက်အိတ်လိုက်ပေါ့10မိနစ်15မိနစ်အိတ်မပြောတောင်မှခဏလောက်ပဲလေးနှံပြီးတော့3 5မိနစ်လောက်အကျော်လေးဆန်းလိုက်တယ်ဆိုကြမယ်အိတ်ငိုက်တာပျောက်ပါတယ်နော်အဲ့တော့သူကစားပြီးတန်းလာတာဆိုတော့ငိုက်နေတာ အဲ့ဒါနဲ့တခါကြီးဘာဖြစ်လို့တလားတောင်အစာကြီးရတာတော့ဆိုပြီးတော့အစာကြီးတာနဲ့ပတ်သက်တဲ့ဂါထာလေးတစ်ပုဒ်ဟောလိုက်ပါတယ်အစာကြီးလို့အိတ်ချိန်ငိုင်းနှီးမှုများနေတဲ့ပုဂ္ဂိုလ်ဟာအစာကြီးပြီးမွေးထားတဲ့ဝက်ကြီးနဲ့တူပါတယ်တဲ့အစာကြီးတဲ့ပုဂ္ဂိုလ်ဟာထက်တလဲလဲဘဝအတိတ်ဒီမှာထက်ဖြစ်ရပါတယ်တန်တရာဝိစင်းရငနေဘရောမှာမလွတ်မြောက်နိုင်ပါဘူးဒီဂါထာလေးဒီအတိတ်ပဲရှိတဲ့ဂါထာလေးဟောလိုက်တာပေါ့နော်အဲဝက်ကြီးနဲ့တူတဲ့ဆံမြတ်စွာဘုရားရှင်ကိုရတိုင်ဟောထားတာနော်အဲ့ဒါဒီအဆုံးမလေးကိုအနှိမ့်ချုပ်ပြောမယ်ဆိုတော့လေအစာကြီးရင်မြ мян ပေးမယ်ခဏခဏပေးမယ်ဒီလိုဆိုလိုတာပေါ့နော်အစာကြီးတဲ့ဆိုရင်ဒီမြ мян ပေးမယ်ဆိုတာဒီဘဝခဏခဏပေးမယ်ဆိုတာနောက်ဘဝများစွာတန်တရာတစ်လျှောက်လုံးပေါ့ဘာလို့အစာကြီးပြီးတော့အိမ်မက်နေတော့တရားတွေဘာတွေအာမထုဖြစ်တော့သတိတမာတိဉာဏ်တွေမဖြစ်တော့ဘူးသတိတမာတိဉာဏ်တွေမဖြစ်တော့မဲ့ဖို့နေမှတရားတွေတရားများမရတော့ဒီတော့ဘဝအတ္တတွေထက်ထက်ဖြစ်ပြီးတော့ခဏခဏပေးရမှာပေါ့ဒါကြောင့်မြတ်စွာဘုရားရှင်ကအစာကြီးရင်ညံ့ညံ့သေးမယ်ခဏခဏသေးမယ်တဲ့ဒါကိုပဲနေရာတိုင်းတွေအသုံးချလို့ရအောင်ပြောမယ်ဆိုရင်တော့ညံ့ညံ့စားရင်ညံ့ညံ့ပြုတ်မယ်လို့ဒီလိုပြောရမှာပဲနော်အဲ့ဒီဂါထာလေးဟောပြီးတော့မှမြတ်စွာဘုရားရှင်ကဥတ္တရာလို့ခေါ်တဲ့ကောသလမင်းကြီးရဲ့ပြည့်စုံကိုဂါထာလေးတစ်ပုဒ်သင်ပေးလိုက်တယ်နော်ကောသလမင်းကြီးရဲ့ကိုရဲ့ရာရှိဥတ္တရာလူလင်ကိုဂါထာတစ်ပုဒ်သင်ပေးတယ်မင်းဆရာထမင်းစားလို့ရှိရင်ဒီဂါထာရွတ်กว่าဆိုပြီးတော့ဂါထာလေးတစ်ပုဒ်သင်ပေးတယ်အဲ့ဒီဂါထာရဲ့မြမလိုတိပ္ပလီဆိုကြည့်ပါချင်းချင်းစားလင
်
ယောဂာစင
်
ရုပ်တင်သက်ရှိသည
်
ဆိုလိုက
်
ယောဂာစင်ရုပ်တင်သက်ရှိသည
်
ကိုယ်ခန္ဓာနဲ့မျက်တာယုံချင်းချင်းပြီးတော့စားမယ်ဆိုရင်ယောဂါကင်းစင်ပါတယ်အလွန်အမင်းအဝအပြင်းစားတော့အောက်ထက်ဆုံးအစာမကြီးရင်ပြည့်ရင်ကဲတော့ယောဂါဖြစ်မှာပေါ့ဒီတည်းလဲဆိုသွားတဲ့ယောဂါတွေလည်းဖြစ်နိုင်တာပဲเนาะချင်းချင်းပြီးစားတော့အဲ့ဒီယောဂါတွေကင်းစင်ပြီးတော့ကျန်းမာရေးကောင်းပါတယ်ရုပ်တင်အစာတွေလုံလုံကဲကဲစားလို့ရှိရင်အရွယ်ကြီးကျသွားတယ်ယောဂါရှင်းလျော်သွားတယ်အစာချရတဲ့အလုပ်ကြီးပဲလုပ်နေရတော့ခန္ဓာကိုယ်တွေကယုတ်ကိုနုပြူစေတဲ့ဓာတ်တွေကုန်ဆုံးသွားတာပေါ့အဲ့တော့အစာတွေသိပ်ကြည့်လိုက်တဲ့ခါကျတော့ယုတ်ကမလှတော့ဘူးမေးတွေနှစ်ထပ်ဖြစ်ပါးတွေနှစ်ထပ်ဖြစ်ဘိုက်ခေါက်ကြီးကထွက်နော်ဂုတ်ပူကြီးကတဲ့အဲ့ဒီလိုဆိုတော့ယုတ်ကလည်းတင်မအောင်မလားမ
တင်တော
့မတင်တော့ဒါကြောင့်ချင်းချင်းစားရင်ယောဂစင်ယုတ်တင်ချင်းချင်းမိစားရဆိုရင်တော့အစီအသားလေးတွေကအနေတော်လေးတွေဖြစ်နေတော့ယုတ်ကလေးကလည်းနုနေပါတယ်နုပြိုစေတဲ့ဓာတ်တွေလည်းပဲအစာချက်တဲ့နေရာမှာတော့မသုံးရတော့နုနေတော့တာပေါ့နော်အဲ့လိုကျမ်းမကြီးလည်းကောင်းနေဆိုတော့တက်ရှိအသက်လည်းပဲရှည်သွားတာပေါ့တခြားအကြောင်းတွေလည်းလိုအပ်တာပေါ့အသက်ရှိဖို့ကတော့เนาะချင်းချင်းစားတိုင်းလည်းအတိတ်ကအသက်ရှိရမယ့်ကံတရားကပါမလိုက်တော့လေတူမှာပေါ့ဒါပေမဲ့ချင်းချင်းမစားရင်လည်းစားတဲ့လူနဲ့ရှင်เนาะချင်းချင်းစားတဲ့လူကအသက်ရှိစေနိုင်တယ်အဲ့ဒါကောသလမင်းကြီးပွဲတော်တည်ပြီဆိုတာနဲ့ဥတ္တရလူလင်ကချင်းချင်းစားလင်ယောဂါစင်ရုပ်တင်နုပြူသည်ဒါလေးရွတ်တာပေါ့ရွှေရင်နဲ့မှအဲ့ဒီမှာကောသလမင်းကြီးကလည်းဆင်ခြင်ပြီးတော့နည်းနည်းချင်းလျှော့နည်းနည်းချင်းလျှော့နေလျှော့လျှော့သွားတာတနည်းနည်းနည်းနည်းအစားလျှော့လျှော့သွားတာပေါ့နောက်ဆုံးကြတော့အောက်ထစ်ဆုံးအနေဆုံးအနည်းဆုံးနေနဲ့လူစီဘူး၄လုံးချက်ပဲစားပါတော့တယ်တဲ့အစားက၄ပြီချက်ပဲစားတာတဖြည်းဖြည်းလျှော့သွားတာနောက်ဆုံးဘယ်လောက်ပဲကြံတော့လူစီဘူး၄လုံးဒီတက်တော့လျှော့လို့မရတော့ဘူးเนาะဒါအနည်းဆုံးပဲအဲ့ဒီကြတော့မှခန္ဓာကိုယ်ပေါပေါပပကြီးကြီးလင်းလင်းလန်းလန်းဆန်းဆန်းရှိပြီးတော့နေသာထိုင်သာရှိသွားပါတယ်ကျမ်းကမှာအစာကြီးတဲ့ပုဂ္ဂိုလ်၅မျိုးပုံနာ၅မျိုးဆိုပြီးဟောထားတာရှိသေးတယ်။အာဟာရဟတ္ထကပုံနာစားပြီးတဲ့အခါကျတော့မထနိုင်တော့လို့လက်ကလေးဆွဲပါအောင်ထူပါအောင်မပါအောင်လို့ပြောရအောင်စားတဲ့ပုံနာတဲ့နော်။အဲ့ဒါအာဟာရဟတ္ထကပုံနာအလံတာတကပုံနာဆိုတာကတော့စားပြီးတော့ဗိုက်ကြီးကလို့ပဆိုးမနိုင်ဘဝမနိုင်ဖြစ်ပြီးတော့ပဆိုးကျွတ်ကြလောက်အောင်စားတဲ့ပုံနာတဲ့တတရဝတ္တကကျတော့ဗကြီးတင်းပြီးတော့မထနိုင်တော့အဲ့ဒီနေရာမှာနေခွေအိတ်လိုက်တဲ့ပုံနာတဲ့ကာကမာတကဆိုတော့ကစားတာပါဇက်ထဲဘလောက်ကြည့်တယ်လဲဆိုရင်နှုတ်ခမ်းဝါးကနေပါဇက်ဝါးကနေကြီးကန်းကနှိုက်စားလို့တောင်ရတယ်တဲ့ကြီးကန်းနှိုက်စားလို့ရလောက်ကိုစားတဲ့ပုံနာကတစ်မျိုးတဲ့နော်နောက်ဗုဒ္ဓဝမိတကဆိုတာစားပြီးတာနဲ့စားထားတဲ့မှာတွေအကုန်လုံးပြန်အံထွက်တဲ့ပုံနာတဲ့စားတာတွေကလွန်ခဲ့တော့ပြန်ကိုအံတော့တာနော်အပွားလဲအံအောက်ကလည်းအံပေါ့အဲ့ဒါပုံနာ၅မျိုးတဲ့ပုဂ္ဂိုလ်ကိုဖယ်ထားပြီးတော့သဘောအနေနဲ့ပဲကြည့်မယ်ဆိုရင်တော့သူဝမာလောက်အောင်ဆွဲရလောက်အောင်စားတဲ့နီးစားတာရေပြီးတော့ပစိုးကြွကြလောက်အောင် စားရရဲ့ပြီးတော့နေရာမှာရင်ခွေအိပ်သွားရလောက်အောင်စားရရဲ့ပြီးတော့ကြီးကန်းနှိုက်စားလို့ရလောက်အောင်စားရရဲ့ပြီးတော့အန်ထွက်လောက်အောင်စားရရဲ့စားနေငါးမျိုးရှိတယ်ယောဂီတို့ကအဲ့ငါးမျိုးပဲနီးနဲ့စားနေကြတာတော့ပဲနီးနဲ့မှမစားဘူးပေါ့နော်အဲ့အဲ့ဒီငါးမျိုးလုံးပဲရမှာအဲ့လောက်ကြီးတော့မစားနဲ့အဲ့လိုငါးမျိုးနဲ့စားတဲ့လူတွေဦးဇင်းတို့ကတွေ့ဘူးတယ်စားတဲ့တိုင်းနေတော့စားတဲ့သားထဲမှာကိုတွေ့ဘူးတာနော်တချို့ကိုယ်နေစားတာစားပြီးတော့အဲ့ဒါအဲ့နေရာမှာခွေးအိတ်တာတပိတ်တော့မဆေးနိုင်တော့ဘူးအဲ့ဒါနေ့လက်တနားကြီးနှစ်နာရီလိုးတော့မှတပိတ်ထားဆေးတယ်အဲ့ဒါသူများပြပြောတာမှတ်ပါဘူးဒီဖះခေါ်ထားတဲ့ဟာတွေကလောကမှာတကယ်ရှိတယ်ဆိုတာပြောတာတချို့ကတွေးနေမှာပေါ့ဒီငါးမျိုးမရှိနိုင်ပါဘူးလို့တွေးနေမှာနော်မယုံရင်ပစားဟတာပေါ့ကြီးကန်းရှိအဲ့ဒီငါးမျိုးပဲလုံလုံကဲကဲမစားဘဲနဲ့မြတ်စွာဘုရားညွှန်ပြတဲ့နေ့ကတော့စတ္တရောပင်စာအာလောပိအဘုဒ္ဓဘာဥဒကံပြီဝေးဆိုတာကိုဘိုက်ဝရောမယ်လို့စိတ်ထဲမှာခံစားရတဲ့အချိန်ခန္ဓာကိုယ်မှာခံစားရတဲ့အချိန်မှာ၄ငါးလို့လျှော့စားလိုက်နောက်ထပ်၄ငါးလို့ဆက်စားရင်ဘိုက်တင်းသွားရမယ့်အနေထားမျိုးရောက်ပြီဆိုရင်အဲ့ဒီ၄ငါးလို့မစားတော့နဲ့နော်ကိုဝါနိုင်တဲ့ကိုစားနိုင်တဲ့အတိုင်းနဲ့တဲ့၄ငါးလို့လျှော့စားပါလျှော့စားပြီးတော့အဲ့ဒီ၄ငါးလို့စားနေရမှာရေတောက်လိုက်ပါတဲ့အဲ့ဒါဆိုကမ္မထာလို့အထုတ်နေတဲ့ယောဂီပုဂ္ဂိုလ်အတွက်ညှတာသွားပါတယ်တဲ့နော်ခန္ဓာကိုယ်ကြည်ကြည်လင်လင်ပေါ့ပေါ့ပါပါလန်းလန်းဆန်းဆန်းဖြစ်သွားပါတယ်တဲ့အဲ့ဒီလိုစားနည်းမျိုးနဲ့စားမယ်ဆိုရင်ဘောဇနာတပည့်ရညှပြီးတော့တရားအထုတ်ရတာအဆင်ပြေပါလေနော်အဲ့တော့ဘောဇနာတပည့်ရညှအောင်တစ်ဖက်ကဂယုဆိုင်ရင်လည်းတစ်ဖက်ကလည်းတရားတော်အထုတ်ဖို့လိုတာပေါ့မြတ်စွာဘုရားလက်ထက်တုန်းကရာဇဂျုံမြို့မှာမြတ်စွာဘုရားသရဉ်သုံးနေစဉ်ယဟန်တော်တပါးနားကိုက်တဲ့ယောဂအကြီးကျယ်ဖြစ်တယ်နားကိုက်တော့ကိုယ်လည်းမချမ်းသာကိုယ်မချမ်းသာတော့စိတ်လည်းမချမ်းသာစိတ်မချမ်းသာတော့တတိသမတိဉာဏ်လေးလည်းမဖြစ်တော့ဘူးအဲ့ဒါနဲ့မြတ်စွာဘုရားရှင်ကချက်သားအဆင်ပြေရလားတရားထုတ်ရတာတရားထုတ်ရတာအဆင်ပြေရလားမှန်လားပါအဆင်မပြေပါဗျာဘယ်လိုဖြစ်လို့လဲတပည့်တော်နားကိုက်နေလို့ပါဗျာကဲဒါဖြင့်ချက်သားဒီနေ့ဟိုလေတော်တွေဘက်ကလေတဲတဲ့ဆွမ်းခံသွားထွက်ပါအဲ့ဒါနဲ့ယဟန်တော်ကလည်းဘုရားဆိုတာကြူသိလို့ပြောတာဖြစ်မှာပဲဆိုပြီးတော့လေတော်တွေကလေတဲမှာဆွမ်းခံထွက်အဲ့ဒီမှာလေတဲရှင်တယောက်ကလည်းအလုပ်တွေဘာတွေလုပ်ပြီးလို့ချွေတွေဘာတွေတိတ်လက်တီချွေတွေရေနဲ့ဆေးကြောတုပ်တင်ပြီးတော့ထမင်းစားမယ်ဆိုပြီးတော့ပြင်ဆင်နေတဲ့အချိန်ယဟန်တော်ကလည်းလေတဲရှင်ရောက်သွားတယ်အဲ့ဒီမှာလေတဲရှင်ကသူ့မနဲ့တုန်းကနှိုက်ပြီးတော့နှိုက်ထားတဲ့လေပဇွန်လုံးကိုသူကစီပြန်ချက်ထားတာပဲနော်ပဇွန်လုံးစီပြန်ချက်ထားတော့အဲ့ဒါအလူကရောက်လာတာနဲ့တော်ပဲဆိုပြီးတော့တဲပေါ်ပင့်လေပဇွန်လုံးဟင်းလေးနဲ့ဆွမ်းကပ်လိုက်တယ်ပဇက်ထဲလေပဇွန်လုံးဟင်းလေးထဲလိုက်တာနဲ့ဒီပိုင်းနဲ့ပဇွန်တစ်ဖက်လေးပဇက်ထဲရောက်သွားတာနဲ့ပဇွန်စီလေးနဲ့နေထားတဲ့ဆွမ်းလေးတစ်လုံးပဇက်ထဲရောက်သွားတာနဲ့နားကြိုက်တဲ့ယောဂါချက်ချင်းပြောက်သွားတယ်တစ်လုံးဖုံးပစ်လိုက်တာနဲ့နားကြိုက်ယောဂါပြောက်သွားတယ်နားကြိုက်ယောဂါလည်းပြောက်သွားတော့ကိုယ်လည်းချမ်းသာစိတ်လည်းချမ်းသာအဲ့ဒါစာရင်နဲ့ဝိတတိပ္ပဏဝိပဒနာတရားရှုပွားနေတော့ဆွမ်းစားလို့တောင်မပြီးသေးဘူးယဟန္တာဖြစ်သွားပါတယ်လေတဲသွားတော့ကပုထုဇဉ်ပဲရှိသေးတာနော်အဲ့ဘောဇနာတပ္ပယဘလောက်အကြီးကြီးထားတော့မြတ်စွာဘုရားကလည်းနားကြိုက်ပြောက်စေးဟာလေပဇလုံးဟင်းဆိုတာသိလို့အဲ့ဒီကိုဆွမ်းခံထွက်ခိုင်းလိုက်တာနော်လေပဇလုံးချက်စားလို့ပြောလို့ပဲဖြစ်ပါလေအဲ့တော့ဘောဇနာတပ္ပယညမှတရားရရတယ်ဆိုတာအင်မတန်ထင်ရှားပါတယ်နောက်တစ်ချက်မှတ်သားရမှာကတချို့ကပြောတယ်တသက်လို့အဲတသက်လို့စားတဲ့ဘုန်းကြီးတစ်ပါးကပြောဘူးလေယဟန်တော်တွေကိုအသားငါဟင်းချက်ပြီးတော့ကတ်လို့ရှိရင်ဖုံးပေးတဲ့ဖုံးကြီးလည်းအကုသိုလ်ဖြစ်တယ်လှူတဲ့လူလည်းအကုသိုလ်ဖြစ်တယ်လေဒါကြောင့်ဖုံးကြီးတွေကိုတသက်လို့ပဲကတ်တယ်အဲ့ဒါတခါတည်းကရှင်ပြဟုတ်လားလို့လာပြီးတော့မဟုတ်ပါဘူးလို့အခုဒီဝတ္ထုမှာပဲကြည့်လိုက်လေလေပဇလုံးဟင်းနဲ့ချက်ကတ်တာသူသေဆုံးသွားတော့အဲ့ဒီလေပဇလုံးဟင်းနဲ့ဆွမ်းကိုက်တဲ့ကုသိုလ်ကြောင့်တာဝရိဏနတ်ပြည်မှာနတ်သားသွားဖြစ်တယ်တဲ့နတ်သားဖြစ်တော့လေပဇလုံးလှူခဲ့တဲ့ကုသိုလ်ကြောင့်ဗိမာန်ရဲ့ရှေ့မှာရွှေပဇွန်ရုတ်တူကြီးရှိနေတယ်ခြေတော့ဆယ်ချောင်းပါတဲ့ရွှေပဇွန်ရုတ်ကြီးအကြီးပဲအမတန်လှလှပပတင်းတင်းတင်းနဲ့ရှိနေတယ်နော်ပဇွန်လုံးဟင်းလှူတာအကုသိုလ်မဖြစ်တဲ့ပြင်ကုသိုလ်ရလို့ဟိုမှာရွှေပဇွန်ဗိမာန်ပန်းရှင်ကြီးတောင်ဖြစ်သွားပါတယ်ဒါကြောင့်တရားနာပိသများအားလုံးအမျိုးအစားလည်းပဲမျှတအောင်စားတော့ပါအတိုင်းအတာလည်းပဲမျှတအောင်စားတော့ပြီးအားထုတ်ပါဘောဇနာတပ္ပယအစားတော့မျှတအစားတော့အဆင်ပြေအောင်ကြိုးစားအားထုတ်နိုင်ကြတဲ့အတွက်တစ်ဖက်ကလည်းအစားကမ္မထံကိုရှုမှတ်ပွားများအားထုတ်ကြတဲ့အတွက်မေဖို့နိဗ္ဗာန်တရားတို့ရင်းမြတ်ကိုအလင်းအမြန်ရရှိကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဦးဇင်းတို့ရဲ့အရှင်ပြေအောင်စားတရားကိုဒီနေရာမှာ